Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဇန်နဝါရီလ8ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းကီလိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ကျမကစုမမရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါဂျေရုဆလင်တိုက်ခိုက်ခံရမှုအတွင်းအစ္စရေးစစ်သား၄ဦးသေဆုံးခဲ့ပါတယ်။အီရန်နိုင်ငံမြို့တော်ဘက်ဂရတ်မှာအသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူ73ဦးသေဆုံးပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါလေဆိပ်မှာပစ်ခတ်တိုက်ခိုက်ခဲ့တဲ့လက်သက်တဲခံဖြစ်တမ်းတရရှိထားသူကိုလူတွေသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့မနေ့ကဆွဲချက်တင်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမယ့်တွေတွေမှာဆိုရင်တော့မြန်မာနိုင်ငံရဲ့လူခွင့်အခြေအနေကိုလာရောက်လေ့လာဖို့ရှိတဲ့ကုလထူစုံစမ်းစစ်ဆေးမှုရန်ဟီလီရဲ့ခီးစဉ်အတွင်းမှာအကျဉ်းသားတွေရဲ့အရေးနဲ့ပတ်သက်လို့ဆွေးနွေးကြဖို့ရှိပါတယ်
။တွေ့တဲ့အခါမှာတော့ကျွန်တော်တို့ကအကြီးစားလက်ရှိအခြေအနေမှာနိုင်ငံရဲ့အကျဉ်းသားတွေရှိနေပေတယ်ဆိုတဲ့ပြဿနာကိုကျွန်တော်တို့ကတော့မဖြစ်မနေပြောရမှာဖြစ်ပါတယ်
။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်သစ်လုပ်ငန်း၃ဆင့်နေအတွက်အလုပ်ကိုင်းအခွင့်အလမ်းဖန်တီးပေးဖို့ရည်ရွယ်ပြီးခရီးသွားတွေအပန်းဖြေလဲပတ်နိုင်မဲ့ဆင့်စခန်းတွေဖွင့်လှစ်ပေးနေကြတဲ့မြန်မာပြည်အကြောင်းအစီအစဉ်နဲ့အတူတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုချင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကီထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။အစ္စရေးနိုင်ငံဂျေရုဆလမ်မှာဒီကနေ့တနင်္ဂနွေနေ့စစ်သားအဖွဲ့တစ်ဖွဲ့အတွင်းကုန်တင်ကားတစ်စင်းနဲ့မောင်းဝင်တိုက်ခိုက်ခံရတာကြောင့်အသက်20အရွယ်စစ်သား၄ဦးသေဆုံးခဲ့ပါတယ်စစ်သား15ဦးဒဏ်ရာရထားပြီး2ဦးကတော့စိုးရင်ရတဲ့အနေအထားမှာရှိတယ်လို့အာဏာပိုင်တို့ကပြောပါတယ်စစ်သားတွေကကားပေါ်ကဆင်းကားစားအချိန်မှာကုန်တင်ကားနဲ့ဝင်ပြီးတိုက်ခိုက်ခံရတာဖြစ်တယ်လို့ရဲအဖွဲ့ပြောခွင့်ရကပြောပါတယ်အခုတိုက်ခိုက်မှုဟာအကြမ်းဖက်ဝါရဆွဲတိုက်ခိုက်မှုဖြစ်နိုင်တယ်လို့လည်းအစ္စရေးအာဏာပိုင်တို့ကပြောပါတယ်ရင်မောင်းသူကိုဖမ်းဆီးထားပြီးဖြစ်ကြောင်းအာဏာပိုင်တို့ကပြောထားပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူးရှင
်အီရန်နိုင်ငံဘက်ဒက်မြို့တော်မှာအသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုကြောင့်အနည်းဆုံးလူ73ယောက်သေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရခဲ့တယ်လို့အီရတ်အာနာဘိုင်နီကပြောပါတယ်။ Islamic အစွန်းရောက်ဖွဲ့ IS ကသူတို့တိုက်ခိုက်တာပါလို့ပြောဆိုထားပါတယ်။ Shia Muslim အများစုနေထိုင်တဲ့ရပ်ကွက်တစ်ခုကလူစီကားတဲ့ဈေးအဝင်မှာအသေးခံဘုံးခွဲသမားကဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ Baghdad မြို့တော်ထဲတခြားနေရာတစ်ခုမှာလည်းအသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်ပြီးတော့အနည်းဆုံးလူ9ယောက်သေဆုံးခဲ့ပါတယ်။လူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့သတင်းပတ်ထဲဘုံးခွဲတိုက်ခိုက်မှုတွေကိုသူတို့လုပ်ခဲ့တာလို့ IS အဖွဲ့ကပြောဆိုပါတယ်။ဆာဒမ်မြို့မှာပြီးခဲ့တဲ့သတင်းပတ်ထဲမှာအသေးခံဘုံးခွဲတိုက်ခိုက်ခံရမှုမှာလူ30တဲ့မင်းသေဆုံးခဲ့ပါတယ်။အီရတ်နိုင်ငံမြောက်ပိုင်းမိုဆူးမြို့ရဲကအစ္စလာမစ်အစွန်းရောက် IS အဖွဲ့ကိုအီရတ်တပ်ဖွဲ့တွေကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အချိန်မှာအခုလိုအသေးခံဘုံးခွဲတိုက်ခိုက်မှုတွေထွက်လာတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကမိုဆူးမြို့ကိုစပြီးထိုးစစ်ဆင်ခဲ့ပြီးတဲ့နောက်အီရတ်ပြည်သူ13,000ခွဲလောက်အိုအိမ်စွန့်ခွာထွက်ပြေးခဲ့ကြရတယ်လို့ကုလသမဂ္ဂကပြောဆိုပါတယ်။မိုဆူးမြို့ထဲမှာတော့ IS တိုက်ခိုက်ရေးသမား3,000ကနေ5,000လောက်အထိရှိနိုင်တယ်လို့ American စစ်ဌာနချုပ်ပင်တဂွန်ကခန့်မှန်းထားပါတယ်ရှင်
။ American ပြည်ထောင်စု Florida ပြည်နယ်ကလေးစိတ်မှာပြစ်ခတ်တိုက်ခိုက်ခဲ့သူလို့သံသယရှိထားသူကိုနိုင်ငံတကာလေဆိပ်မှာလူသေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆွဲချက်တင်လိုက်ပြီလို့မိုင်ယာမီမြို့ကအစိုးရရှေ့နေုံထုတ်ပြန်ချက်မှာဖော်ပြပါရတယ်။တောက်ချန်နေကပြစ်ခတ်မှုအတွင်းလူ9ဦးကိုတပ်ဖြတ်ပြီးလူ6ဦးဒဏ်ရာရစေမှုနဲ့အီရတ်စစ်ပြန်ဟောင်းအသက်26နှစ်အရွယ်အက်စတီဗန်ဆန်တီယာဂိုကိုဆွတ်ဆွဲထားတာပါ။ဖလော်ရီဒါပြည်နယ်ဖော့လော်ရာဒေးလ်လေဆိပ်အတွင်းပြစ်ခတ်မှုကြောင့်လူထောင်နဲ့ချီကြောက်လန့်ထွက်ပြေးခဲ့ရပြီးလေဆိပ်အတွင်းရုတ်ရုတ်သေးသေးဖြစ်ခဲ့ပါတယ်။အပြစ်ရှိတယ်လို့ဆုံးဖြတ်ခံရရင်တော့ဆန်တီယာဂိုအနေနဲ့တေတံဒါမှမဟုတ်လဲထောင်နှံတသက်ချမှတ်ခံရနိုင်ပါတယ်ဆန်တီယာဂိုကိုတနက်ကိုင်းဆောင်မှုနဲ့လဲဆွဲချက်တင်ထားပါတယ်သူကအာမခံမပေးဘဲဖမ်းဆီးထားပြီးမနေ့ဖြန်တနင်္လာနေ့ဖလော်ရီဒါတရားရုံးမှာပထမဆုံးရုံးထုတ်မှာလဲဖြစ်ပါတယ်ဖလော်ရီဒါပြည်နယ်ဖို့လော်ဒါဒေးလေဆိပ်ကိုတိုက်ခိုက်ဖို့ရွေးချက်နဲ့တမင်လာရောက်ခဲ့တာဖြစ်ပြီးအကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမရှိသေးတဲ့အကြောင်းလဲမနေ့စနေနေ့ကသတင်းစာရှင်းလင်းပွဲမှာအာနာပိုင်တို့ကပြောပါတယ် တောက်ချန်နေကတိုက်ခတ်ခရမှုကြောင့်ပိတ်ထားခဲ့ရတဲ့လေးစိတ်ကတော့မနစ်စနေနေ့ကတဖြည်းဖြည်းချင်းပြန်လည်လဲပတ်နေပြီဖြစ်ပါတယ်။တိုက်ခိုက်သူအဖြစ်ဆွတ်ဆွဲခံထားတဲ့ဆန်တီယာဂိုနဲ့ညေကိုတော်ဆာသူဘရိုင်ယန်ဆန်တီယာဂိုကတော့အစိုးရကိုအပြစ်ဖို့ပါတယ်။ဆန်တီယာဂိုကစိတ်ကျမ်းမာရေးအတွက်အစိုးရထံကိုအကူအညီတောင်းခံခဲ့ပေမဲ့မဖြစ်စလောက်အကူအညီပဲရခဲ့တာလို့ညေကိုတော်ဆက်သူဘရိုင်ယန်ကပြောဆိုပါရရှင်
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့ဝင်တွေအဖြစ်ရွေးချယ်ထားသူတွေကိုအခုသတင်းပတ်ထဲမှာအထက်လွှတ်တော်မှကြားနာဖို့ရှိနေပါတယ်။ဒါပေမဲ့အစိုးရအဖွဲ့ဝင်အဖြစ်နဲ့ရွေးချယ်ထားသူတွေကတချို့တော့အစိုးရတာဝန်ရယူပြီးတဲ့နောက်ပိုင်းအကျိုးစီးပွားဆိုင်ရာပြစ်ပတ်ခါတွေမရှိစေဖို့ရည်ရွယ်တဲ့ကျင့်ဝတ်ဆိုင်ရာပြန်လည်သုံးသပ်မှုတွေလုပ်နေစေဖြစ်ပါလေ။အစိုးရအဖွဲ့ဝင်နေဖြစ်ရွေးချယ်ခံထားရတဲ့တတိယကြွေတချို့ကတော့အစိုးရအဖွဲ့ဝင်ယာယူရဖို့မဖြစ်မနေစစ်စစ်ဖို့လိုအပ်တဲ့ဗဏ္ဍာငွေကြေးဆိုင်ရာအချက်လက်ပါဝင်အစည်းအဝေးခန်းစာဆောင်ရွက်စရမ်းတွေကိုမဖြည့်ကြဘူးလို့အစိုးရကျင့်ဝတ်ဆိုင်ရာရုံးရဲ့ညွှန်ကြားမှု Walter Sharp ကအထက်လွှတ်တော်ခေါင်းဆောင်တွေကိုစာရေးသားပေးဖို့တိုင်ကြားထားပါလေ။ပုံမှန်အဖြစ်အစိုးရအဖွဲ့ဝင်နေဖြစ်သမ္မတကရွေးချယ်ထားသူတွေကိုအထက်လွှတ်တော်ကမဲခွဲအတီးပြုတ်ပေးရပါလေ။တယ်လို့တော့ရဲ့အဓိကလုပ်ငန်းစဉ်ကအစိုးရဖွဲ့ဝင်ယာရုတွေကိုယူမဲ့ပုံကိုယ်တွေအနေနဲ့အစိုးရလုပ်ငန်းတာဝန်နဲ့ပုဂ္ဂလိကစီးပွားရေးနဲ့ဆောင်ရွက်ချက်တွေကြားအကျိုးစီးပွားဆိုင်ရာပြစ်ပတ်ခဖြစ်နိုင်ခြေရှိမရှိဆိုတာဆုံးဖြတ်ပေးရတာဖြစ်ပါလေအစိုးရဖွဲ့ဝင်တွေဖြစ်ရွေးကောက်ခံသမ္မတထရမ့်ကရွေးထားသူတွေအနေနဲ့သူတို့ရဲ့ပုဂ္ဂလိကပိုင်ဆိုင်မှုတွေကိုရောင်းချတာဒါမှမဟုတ်စီးပွားရေးလုပ်ငန်းကြီးတွေရဲ့အကြီးအကဲတာဝန်ယူထားတာတွေကိုစွန့်လွှတ်တာလို့အကျိုးစီးပွားဆိုင်ရာပြစ်ပတ်ခတွေကိုဘယ်လိုရှောင်လွှဲမလဲဆိုတာကိုလွတ်တော်ရှိမှထွက်ဆိုကြမယ်လို့ခန့်မှန်းထားကြပါလေ။အစိုးရအဖွဲ့ဝင်တွေအဖြစ်ရွေးချယ်ခံထားပြီးကြားနာခံဖို့အတွက်သတ်မှတ်ချက်ပြည့်စုံထားသူပုဂ္ဂိုလ်6ဦးတည်းကရှင်းနေချုပ် Jeff Sessions နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့ကိုလာမယ့်ဗုဒ္ဓဟူးနေ့မှာကြားနာမှာဖြစ်ပါလိမ့်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ไลโดมีเตอร์24กิโลเฮิรตซ์1239ไลโดมีเตอร์25กิโลเฮิรตซ์11965ไลโดมีเตอร์32กิโลเฮิรตซ์9339ไลโดมีเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไลไลมีเตอร์190กิโลเฮิรตซ์1505รู้เนี่ยว่าทุ่งเล่นปีนี่ว่ะครับ
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တင်းကွနေနေညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။အမေရိကတိုက်အလဲပိုင်းနိုင်ငံဒေစီကိုခီးစဉ်ထွက်ခွာနေတဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ဟာမနေ့စနေနေ့ကအမေရိကန်ပြည်ထောင်စုတောင်ပိုင်းတက်ကဆက်ပြည်နယ်ဟိုစတန်မြို့ကိုရောက်ရှိပါတယ်။သမ္မတဆိုင်အင်ဝမ်ရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုပြီးခဲ့တဲ့လတုန်းကတယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေလုပ်ခဲ့ပေမဲ့အခုခီးစဉ်မှာသူမအနေနဲ့ထရန့်နဲ့ရောတခြားသူ့ရဲ့အရာရှိတွေနဲ့ပါတွေ့ဆုံမှုမရှိဘူးလို့မစ္စတာထရန့်ရဲ့အစိုးရအဖွဲ့တာဝန်လွှဲယူရေးဆိုင်ရာအဖွဲ့ကပြောပါတယ်။သမ္မတဆိုင်ဟာသူ့ရဲ့အမေရိကတိုက်အလဲပိုင်းနိုင်ငံများကိုလာရောက်တဲ့ခီးစဉ်အတွင်းတရက်ကြာဟူစတန်မှာရှိနေစဉ်အတွင်းမှာရောထိုင်ဝမ်ကိုမပြောင်းခင်တရက်လောက်ဆန်ဖရန်စစ္စကိုမှာနေထိုင်စဉ်မှာပါဘသူနဲ့တွေ့ဆုံမယ်ဆိုတာကိုတော့မပြောဆိုပါဘူး။ထိုင်ပြည်ကအမေရိကန်တန်ယုံအဖြစ်သတ်မှတ်ထားတဲ့ထိုင်ဝမ် American Institute ကတော့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်သွားမဲ့လက်တင်အမေရိကဒေသခီးစဉ်ဟာစီးပွားရေးကိစ္စတက်တက်ပဲလို့ပြောပါတယ်။ဒီခေတ်စဉ်ဟာထိုင်ဝမ်ရဲ့တည်ငြိမ်စွာရည်တည်ရေးအတွက်စမ်းသပ်မှုတစ်ခုလို့ထိုင်ဝမ်ကမြင်ပေမဲ့အမေရိကတိုက်နိုင်ငံတွေနဲ့ဆက်ဆံရေးမှာထိလွယ်ရှာလည်ဖြစ်နေပြီးအထူးသဖြင့်အမေရိကန်ပြည်ထောင်စုကိုဝင်ရောက်တာမှာတရုတ်အစိုးရရဲ့အာရုံစိုက်မှုကိုလည်းခံထားရပါတယ်ရှင်
။ပြီးခဲ့တဲ့အပတ်တောက်ကြာနေ့ညနေပိုင်းကတနက်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်မက္ကဆီကိုနိုင်ငံဂွာဒါလာဟာရာမြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကတာဝန်ကျအရာရှိတယောက်ဒဏ်ရာရသွားခဲ့ပါတယ်။မက္ကဆီကိုအနာပိုင်းကတနတ်သမားကိုအခုချိန်ထိရှာဖွေဖော်ထုတ်ဆဲဖြစ်ပါလေ။တနတ်နဲ့ပြစ်ခတ်ရသူဟာလုံသက်73နှစ်ရှိပြီဖြစ်တဲ့အမေရိကန်ကောင်စစ်အရာရှိတဦးဖြစ်ပြီးတော့အခုတော့သူ့ရဲ့အခြေအနေတည်ငြိမ်မှုရှိနေပြီလို့မက္ကဆီကိုအစိုးရရှေ့နေချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါလေ။အမေရိကန်ကောင်စစ်ဌာနရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြတဲ့ဗီဒီယိုမှတ်တမ်းအရတောက်ကြညနေပိုင်းကအမေရိကန်ကောင်စစ်အရာရှိကိုတနတ်နဲ့မပြစ်ခင်တနတ်သမားဟာရင်ရနာစခန့်ရဲ့အပြင်ဘက်ကနေကြိုတင်စောင့်ဆိုင်နေကြတာဖြစ်ပါတယ်။တနတ်သမားဟာအမေရိကန်ကောင်စစ်အရာရှိရဲ့ကားရင်ရနာစခန့်ထဲကထွက်လာချိန်နဲ့ချိန်အထိရင်ရစခန့်ထဲမှာကောင်စစ်အရာရှိကိုနောက်ရောက်ခံလိုက်ခဲ့ပြီးမှကားရဲ့လေကမှန်ကိုဖိကတ်ခဲ့တာဖြစ်ပါတယ်။ဗီဒီယိုမှတ်တမ်းအရတနတ်သမားဟာအပြာရောင်ရှာရင်းကြီးဝတ်ထားပြီးနေကမျက်မှန်တတ်ထားတာကလွဲလို့သူနဲ့ပတ်သက်တဲ့သတင်းချက်လက်တစ်ခုမှထုတ်ဖော်ပြောဆိုရမှရှိသေးတယ်လို့ဘာကြောင့်အခုလိုပြစ်ခတ်ရတယ်လဲဆိုတဲ့အကြောင်းရင်းကိုလည်းမသိရသေးပါဘူး။ ဒီတော့တွင်အမေရိကန်အစိုးရစုံစမ်းထောက်လှမ်းရေးဘယူရို FBI ကတော့တနတ်သမားကိုဖမ်းဆီးနိုင်ဖို့လိုအပ်တဲ့သတင်းချက်လက်ပေးနိုင်တဲ့လူကိုအမေရိကန်ဒေါ်လာ2000စုငွေပေးမယ်လို့ကန့်လန့်ထားပါလိမ့်ရှင်
။ဥရောပတလွှာအေးလန်ရိုက်ခတ်တာကြောင့်ပြီးခဲ့တဲ့နှစ်ရက်အတွင်းအနည်းဆုံးလူ2000သေဆုံးခဲ့ပါတယ်။သေဆုံးသူတွေထဲမှာရွှေပြောင်းအခြေချသူတွေနဲ့အိုးမဲ့အိမ်မဲ့တွေအများအပြားပါဝင်ပါတယ်။အေးလိုင်းကြောင့်ဒီသတင်းပတ်ကုန်ပိုင်းအထိအပူချိန်ဆက်ပြီးတော့ကြဆင်းနေမယ်လို့လည်းခန့်မှန်းထားကြပါတယ်။ပြင်းထန်နိုင်ငံလဲပိုင်းမှာရေခဲနေတဲ့အဝေးပြေးလမ်းမပေါ်ဒီကနေ့တနင်္ဂနွေနေ့ခီးတဲ့တဲ့ဘတ်ကတိမ်းမောက်တာကြောင့်ပေါ်တူဂီနိုင်ငံသားကဘာလက်ခီးတဲ့၄ဦးသေဆုံးပြီးလူ20လောက်ဒဏ်ရာရပါတယ်။အပူချိန်အနှုတ်14ဒီဂရီစင်တီဂရိတ်အထိကြဆင်းခဲ့တဲ့ပိုလန်နိုင်ငံမှာတော့အေးဒဏ်ကြောင့်10ဦးသေဆုံးခဲ့ပါတယ်။အီတလီနိုင်ငံမှာတော့အေးဒဏ်ကြောင့်လူ9ဦးသေဆုံးတဲ့အထက်5ဦးကအိုးမဲ့အိမ်မဲ့တွေဖြစ်ပြီး2ဦးကတော့ပိုလန်နိုင်ငံသားတွေဖြစ်တယ်လို့အာဏာပိုင်တို့ကပြောပါရတယ်။ Czech သမ္မတနိုင်ငံ Prague မှာတော့အေးဒဏ်ကြောင့်သေဆုံးသူ3ဦးတည်းအိုးမဲ့အိမ်မဲ့2ဦးနဲ့2ဦးကတော့ကားရန်နာရနေရအဆောက်ဝင်တန်းဖြစ်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာအပူချိန်အနှုတ်30ဒီဂရီစင်တီဂရိတ်အထိညပိုင်းမှာကျဆင်းခဲ့ပြီး Saint Petersburg မြို့မှာတော့အပူချိန်ကအနှုတ်24ဒီဂရီစင်တီဂရိတ်အထိကျဆင်းခဲ့ပါတယ်ရှင်။
ပေါ်ဂီနိုင်ငံသမရအောင်ဖြစ်ပြီးဆိုရှယ်လစ်ပါတီထူထောင်ခဲ့သူမာရီယိုဆိုရက်စ်ဟာအသက်92နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။သူသေဆုံးသွားတဲ့အတွက်ပေါ်ဂီနိုင်ငံမှာမနေ့ပါတနင်္လာနေ့ကစပြီး3ရက်တိုင်တိုင်ဝမ်းနည်းကြေးခွဲတဲ့အထိမ်းအမှတ်သတ်မှတ်ထားပြီးတော့သမရဟောင်းရဲ့အသုဘအခမ်းအနားကိုတော့အင်္ဂါနေ့မှာကျင်းပမှာဖြစ်ပါတယ်။1986ခုနှစ်မှာသူဟာပေါ်ဂီနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာပြီးအာဏာရှင်စနစ်အောက်ရောက်ခဲ့တဲ့နိုင်ငံကိုပါလီမန်ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ဖို့လမ်းညွှန်ခဲ့ပြီးဥရောပသက်မက်ကမှလည်းနေရာတစ်ခုရယူနိုင်ခဲ့ပါတယ်။1986မှာတော့260အတွင်းပထမဆုံးပေါ်ဂီသမရဖြစ်လာခဲ့ပါတယ်။သူဟာကမ္ဘာမှာရောဥရောပသက်မက်ကမှပါလီစားခံရတဲ့ခေါင်းဆောင်ဖြစ်တယ်လို့ကုလအတွင်းမှုချုပ်ကအမှတ်ချက်ပေးပါတယ်ရှင်။
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးခြင်းပါတယ်။မနေ့ပြန်ဇန်နဝါရီလ9ရက်နေ့မှာစတင်တော့မယ့်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်အခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီအနေနဲ့မြန်မာနိုင်ငံတွင်းကအကျဉ်းတောင်အကျဉ်းစခန်းတွေရဲ့အခြေအနေကိုကိုယ်တိုင်သွားရောက်ပြီးသေချာလေ့လာစစ်ဆေးသင့်တယ်လို့ထောက်ပြအကြံပြုပါရယ်အရသာအစိုးရလက်ထက်အကြံရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အရေးကိုလည်းမစ်ရန်ဟီလီနဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးဖို့ရှိတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံ AABBB ရဲ့အတွင်းရေးမှူးကိုတိတ်နိုင်ကအခုလိုပြောပြပါရယ်တွေ့တဲ့
အခါမှာတော့ကျွန်တော်တို့ကအကြီးကလက်ရှိအခြေအနေမှာနိုင်ငံရေးအကျဉ်းသားတွေရှိမီပေးတယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ကတော့မဖြစ်နေပြောရမှာဖြစ်ပါလေ။နောက်တစ်ခုကအဲ့ဒီမှာမှာအခုဖြစ်စားနေတဲ့66ကကြီးတော့ဗျာ။အဲ့ဒီလူမျိုးဒီပုံမှန်လေးနဲ့ဒီတက်ပြီးတော့ဒီထောက်ကြနေတဲ့လူတွေပဲရှိတယ်။နောက်တစ်ခါဒီအစိုးရကနေပြီးတော့ဒီဖြတ်တယ်ဖြတ်မယ်နဲ့စူးစမ်းနေတဲ့စက်ခွန်တင့်ပေါ့ဗျာ။ဆိုတော့ဒီမတရားပင်းတဲ့ဆက်သွယ်မှုပေါ့ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းစက်ခွန်တင်နဲ့ပတ်သက်ပြီးတော့လည်းအခုတရားစွဲခံနေရတဲ့လူတွေကတော်တော်တော်များနေတဲ့အနေအထားလေးကိုရှိတယ်။ဆိုတော့အစုလိုက်ပြုံလိုက်တရားစွဲခံနေရတဲ့ကိစ္စမျိုးတွေရှိတဲ့အခါကျတော့ကျွန်တော်တို့ကဘယ်နယ်ရောက်ကိုဖမ်းဆီးထားတယ်ဆိုတာတော့ကျွန်တော်တို့လက်နက်မမီတဲ့အနေအထားလေးရှိပါတယ်။လက်နက်မမီဆိုတော့အတိအကျစဉ်းရင်းမရမနေတဲ့အနေအထားလေးတော့ရှိပါတယ်။ဒါဆိုဟိုဥယျာဉ်တွေကအများကြီးတယ်။အစိုးရဘက်ကလည်းထုတ်ပြန်တာလည်းရှိပါတယ်။သူတို့ဖမ်းဆီးထားတယ်ဆိုတဲ့ကိစ္စမျိုးတွေဆိုတော့ဒါရင်းနဲ့ပတ်သက်ပြီးတော့အခေအချာလေ့လာစုံစမ်းဖို့ကျွန်တော်တို့လည်းစုံစမ်းမယ်။ဆိုရရတော့ကျွန်တော်တို့ကြေပြသွားမယ်ဆိုတဲ့ကိစ္စမျိုးလေးကိုလည်းကျွန်တော်တို့ကစနစ်ကြဖို့ရှိပါတယ်
။ဟုတ်ကဲ့အဓိကကခုနကတော့ကိုတိတ်နိုင်ပြောတဲ့ဆက်ခွန်တင်နဲ့ပတ်သက်ပြီးတော့ကအခုဒီစစ်ဖြစ်နေတဲ့ကာလမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဆက်သွယ်တဲ့အတွက်ဖမ်းဆီးချုံနောင်ထားတဲ့ဒီတချို့ဒီဒေသခံတွေနောက်ခုနပြောလို့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ဆက်သွယ်ပါတယ်ဆိုပြီးတော့ဖမ်းဆီးစစ်ဆေးနေတဲ့အခြေအနေတွေကိုပြောရလားရှင
်။ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်အခုအနေနဲ့ဒီအကျိုးသားလေးနဲ့တွေ့ကြည့်ပြီးတော့ဘာကြောင့်ဖန်ခံရတာလဲဆိုတဲ့ကိစ္စလေးမျိုးသူကြောက်ရပြီးတော့နေလာနိုင်တယ်နောက်တစ်ခါဆက်မယူမကောင်းတဲ့ဒီအကျိုးသားလေးနဲ့ပတ်သက်ပြီးတော့နိုင်ငံရေးကျိုးသားလေးနဲ့ပတ်သက်ပြီးတော့ဟိုသူ့အနေနဲ့ဒီဒေတာရခိုင်နဲ့ကိစ္စမျိုးလေးသူလွတ်လို့ရတယ်နောက်တစ်ခါအခုလာပြောကြည့်လို့ပေါ့ဟိုတကယ်ကိုမရှိသေးတော့တဲ့ဒီဆက်ကတည်းကပုံမှန်မျိုးတွေဟိုတက်တခါ channel ပြင်ဆင်ဖို့လိုတဲ့ဒီ66ဒီကကြီးလူစစ်လေးလူကသူ့အနေနဲ့ဒီတိုက်တွန်းလိုက်တယ်လို့ပဲကျွန်တော်တို့ပြောလိုက်ပါတယ် channel ပြင်ဆင်တာလေး channel ပြီးတော့ဒီပယ်ဖြစ်တဲ့ကိစ္စမျိုးတွေကိုဟိုဥပဆက်ကတည်းကဆိုရှင်တက်ပြတဲ့ကိစ္စပေါ့လေတက်ပြတဲ့ကိစ္စဆိုတာကဟိုဒီနေ့ဒီကာလမှာနိုင်ငံရေးတည်ဆောက်နေတဲ့ကာလမှာဒီဆက်ကတည်းနေဆွဲဆွဲနေတယ်ဆိုတဲ့ကိစ္စလေးက ဘယ်လိုဖြစ်လဲဆိုတဲ့အခါကျတော့ဒီပြည်သူ့ရဲ့လုံခြုံရေးကိုအများကြီးအနောက်ဆက်ဖြစ်နေတယ်ကျွန်တော်အနေနဲ့တော့ယူဆပါတယ်ဆိုတော့အရင်ဆုံးဒီတိုင်းသားလက်နက်ကန်လေးနဲ့ညှိညှိပြီးတဲ့အခါကျတော့ဒီအရင်းနဲ့ပတ်သက်ပြီးတော့မဖမ်းဆီးပါဘူးဆိုတဲ့ဂရိမျိုးတွေပြောကြတယ်ဆိုလို့ရှိရင်အရင်ဆုံးကတော့ကျွန်တော်ဥဒေစုလက်ထက်တုန်းကတော့ပြောကြတာမျိုးတွေရှိပါလေဆိုတော့ဒီဖက်ကအစိုးရလက်ထက်မှာလည်းဒီလိုမျိုးဒီဆက်ကွတ်တွေဆိုတာကဟိုတကယ်ကိုဒီနေ့ဒီချိန်မှာစကားပြောနေတဲ့အချိန်မှာအဲ့လိုမျိုးဆွဆွဲမှုတွေတစ်ဖက်နဲ့တစ်ဖက်အဲ့လိုမျိုးဆွဆွဲမှုတွေရှိနေတယ်ဆိုလို့ရှိရင်ဒါငြိမ်းချမ်းရေးကိုတော်တော်ကိုထိခိုက်နေတဲ့အခြေအနေလေးပဲလောက်ရလိမ့်တယ်လို့ကျွန်တော်တို့ကအဲ့လိုမြင်ပါတယ်
ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံမှာအခုလက်ရှိအရသာအစိုးရလက်ထက်မှာပေါ့နော်ဒီနိုင်ငံရေးဒီအကျဉ်းသားတွေရဲ့နောက်ဆုံးအခြေအနေကဘလောက်များအရေးအတွက်ရှိပါလဲရှင
်ဆိုတော့လက်ရှိကတော့နိုင်ငံရေးအကျဉ်းသား80ကျော်ရှိပြီတရားရင်ဆိုင်နေရတာကဟို100ကျော်ရှိပါတယ်ဆိုတော့ဟိုရိုင်းပြီးလာရင်လည်းကျွန်တော်တို့ကဒီကိစ္စလေးကဟိုတကယ်ကိုဆွတ်ဆွတ်မှုလိုအပ်နေရယ်ဆိုတဲ့ကိစ္စလေးကျွန်တော်တို့ရဲ့ဟိုစစ်သားချက်ကြီးကိုလည်းကျွန်တော်တို့ကဟိုစဉ်းစားဖို့ရှိပါတယ်
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုတိတ်နေဟုတ်ကဲ့ပါရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ပ
ါမြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုဘဲအဆင့်ဘဲအခြေအနေမှာရောက်နေပါပြီလေအနေဆုံးအဆင့်အိနည်းချင်းနိုင်ငံနေနဲ့ရင်ပေါင်တက်နိုင်တဲ့ပညာရေးအဆင့်ကိုရောက်ဖို့ရည်ရွယ်ပြီးထိရောက်တဲ့မူဝါဒနဲ့အကောင့်ထဲဖော်တာတွေရှိနေပါပြီလားဒီအကြောင်းအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီပို့ထားပေးပါကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-8-5-5-5-4ဖြစ်ပါတယ်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
လာမယ့်အင်္ဂါနေ့ညတရိတ်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြမအရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြမနိုင်ငံမှာသဘာဝပတ်ဝန်းကျင်ကိုအခြေခံတဲ့ခရီးသွားလုပ်ငန်းတွေတစ်နေ့တစ်ခြားရေပန်းစားလာနေတာနဲ့အမျှတစ်ချိန်လုံးကတိရစ္ဆာန်ရုံလိုမျိုးနေရာမျိုးမှာသာတွေ့နိုင်တဲ့ဆင်တွေကိုတွားရောက်ပြီးလေ့လာနိုင်တဲ့အစီအစဉ်တွေလည်းရေပန်းစားလာနေပါတယ်။မကြသေးခင်နှစ်တွေကနေစလို့တစ်ထုတ်လုပ်ရေးလုပ်ငန်းတွေကိုအစိုးရကရပ်ဆိုင်းထားလိုက်ကြတာကြောင့်အလုတ်လက်မဲ့ဖြစ်ရတဲ့တစ်လုပ်ငန်းသုံးစင်တွေအတွက်အလုတ်ကိုင်အခွင့်အလမ်းဖန်တီးပေးနိုင်မှုရည်ရွယ်ပြီးတော့ခရီးသွားတွေအပန်းဖြေလဲပတ်နိုင်မဲ့စင်စခန်းတွေကိုလည်းဖွင့်လှစ်လာနေပါတယ်။ဒါပေမဲ့ဒီလုပ်ငန်းတွေကနေစင်တွေရဲ့ဘဝတာယာဝါပြောရေးဘလောက်ထိဆောင်ကျဉ်းပေးနိုင်ပါသလဲဆိုတာကိုတော့ကိုအောင်လွင်ဦးကဒီသတင်းပတ်ရဲ့မြမအရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင
်။စင်ဦးကြီးကပုန်ရဲ့ဒီနေ့တာလုပ်ငန်းဝင်ကတော့တညာလုံးတောထဲမှာလွတ်ပေးထားတဲ့ဆင်ကိုပြန်ခေါ်ရတဲ့ဆင်ကောက်တဲ့အလုပ်နဲ့စပါတယ်ဆင်တွေကိုညဘက်မှာတဘာဝအတိုင်းအဖို့အပေါင်းနေနဲ့အစာရှာစားဖို့လွတ်ပေးပြီးနောက်တစ်နေ့လိုက်ရှာဖို့ဆိုတာကတော့ကိုယ်ဆင်ကြောင့်ကိုသိနေဖို့တော့လိုပါတယ်တခါတည်းရန်တောထဲလွတ်လပ်တဲ့ဆင်တွေက2မိုင်လောက်ကနေ6မိုင်လောက်ထိတော်တော်ဝဝလိုက်ရှာရတယ်လို့လည်းဆိုပါတယ်ဒါပေမဲ့လည်းတောဆင်ရန်အဖြစ်ဖမ်းမိခဲ့ပြီးအခုခါခံမှန်းချေအသက်18နှစ်သားအရွယ်စိုးလွင်ဦးလို့မြည်ပေးထားတဲ့ဆင်ကိုတော့ဆင်ဦးစီးဖြစ်နေဆောက်ရှောက်လာတာ9နှစ်အတွေ့အကြုံရှိနေပြီဖြစ်တဲ့ကိုဖုန်းနေအတွက်တော့ဆင်ကလောက်တန်အစစင်ချေတော့အဆုံးတမူထူးကြတဲ့စင်ရဲ့အမူအချက်တွေကိုခြေရာခံပြီးလိုက်ရှာဖို့ကတော့တိတ်တော့အခက်အခဲမရှိလာပါဘူးစင်ကိုတွေ့ပြီဆိုရင်တော့စင်ဦးစီးတွေစင်စခန်းနဲ့ပြန်ခေါ်လာပြီးမနက်ခင်းရေချဖို့ပြင်ရပါတယ်စင်တွေကိုရေချိုးပေးတဲ့အချိန်ဟာရင်းနှီးမှုရအောင်တိဆောက်ဖို့အကောင်းဆုံးအချိန်လို့လည်းဆိုကြပါတယ်ဒူတိုင်းပြင်ကမြမတက်လုပ်ငန်းပိုင်းမော်ရော်ကြီးစင်စခန်းမှာတော့လက်တလုံးစင်ကောင်းရင်20ကျော်နဲ့စိတ်ဝင်စားတဲ့ခီးသွားတွေအတွက်စင်ချီတာရေချိုးတာစင်းနဲ့တောထဲမှာခရီးထွက်တာလို့ပုံစံမျိုးမျိုးနဲ့ဝန်ဆောင်မှုပေးနေပြီးနောက်ပိုင်းမှာခရီးသွားတွေနားနေတဲကုန်နိုင်တဲ့အထိတိုးချဲ့သွားဖို့ရည်ရွယ်ထားတယ်လို့လည်းလက်ထောက်မန်နေဂျာဦးတင်ကျော်မူကပြောပါတယ်
။ကျွန်တော်တို့ကခရီးသွားတွေရဲ့လာရောက်မှုကိုစိတ်ဝင်စားမှုကိုကျွန်တော်တို့ဝန်ဆောင်ပေးပါတယ်။ကျွန်တော်တို့ဒီမှာတော့ကျွန်တော်တို့လေ့ကျင့်ထားတာတွေကတော့ကျွန်တော်တို့မနေ့ဆိုတော့ရောက်မယ်ဆိုပြီးကျွန်တော်တို့ရေချတာကိုကျွန်တော်တို့မိသားစုနဲ့အတူစင်နေနဲ့အတူကျွန်တော်တို့ရေချလို့ရပါတယ်ရေချိုးလို့ရပါတယ်အဲ့ဒါပြီးတော့ကျွန်တော်တို့စင်လေးတွေရဲ့လေ့ကျင့်တက်မြောက်မှုလေးကိုကျွန်တော်တို့တည်ယူပြပါတယ်ဒါတည်ယူပြတဲ့နေရာမှာကျွန်တော်တို့ဘောလုံးကန်နဲ့ဘောလုံးကန်နာလေးတည်ယူပြတယ်ပြတာလည်းတူတူကျွန်တော်တို့တောင်းဆိုမှုရကျွန်တော်တို့တည်ယူပြပါတယ်နောက်ပိုင်းဆိုရင်တော့ကျွန်တော်တို့အောင်မြင်လာမယ်ဆိုရင်တော့ကျွန်တော်တို့ကဒီတည်ယူပြတဲ့အပိုင်းကိုတော့ကျွန်တော်တို့စနေတနင်္ဂနွေအစိုးရရုံးပိတ်ရမြောင်းကိုကျွန်တော်တို့ဦးစားပေးတည်ယူပြပြီးတော့ကျန်တာတော့ကျွန်တော်တို့အနေနဲ့ကွန်ဆာဗေးရှင်းအပိုင်းနဲ့ကျွန်တော်တို့စင်တွေကိုတော်တဲ့စစ်စည်းတဲ့အပိုင်းလေးကိုကျွန်တော်တို့လုပ်ဖို့နောက်ပိုင်းကြည့်ရထားပါ
ရင်းစင်းလို့ခေါ်ကြတဲ့စီးရင်တွေအများစုကတော့မြမတက်လုပ်ငန်းကပိုင်ဆိုင်ပြီးအော်တိုဝါလာတီစီးရင်တွေအရဆိုရင်တော့3000လောက်ထိရှိပါတယ်။တနင်္ဂနွေမှာရှိတဲ့အင်းစင်း9500ကျော်နဲ့ကြံစင်တွေကိုတော့ပုဂ္ဂိကပိုင်ဆိုင်ပါတယ်။ရန်ကုန်ကနေနေပြည်တော်သွားလမ်းပေါ်က105မိုင်အကွာမှာရှိတဲ့မော်ရော်ကြီးစင်စခန်းကလည်းအခြားနိုင်ငံအနှံ့ကစင်စခန်းတွေလိုပဲတည်ထုတ်လုပ်မှုတွေရပ်ဆိုင်ထားရတာကြောင့်စင်တွေအတွက်မမေရရအလုပ်ကတော့မရှိတော့ပါဘူး။ဒီလိုစင်တွေရောစင်ထိန်ရတဲ့စင်ဦးစီးတွေပါတိတိကျကျအလုတ်တာဝယ်မရှိဘဲဖြစ်နေတာကိုဖြစ်ရှင်းတဲ့အနေနဲ့ရောတစ်ဖက်တစ်လမ်းကဝင်ငွေရဖို့ပါရည်ရွယ်ပြီးအခုခါခီးသွွားတွေအလဲပက်လာနိုင်မဲ့စင်စကန်ဖြစ်ပြောင်းလဲထားပါစင်ကောင်ရီ3000လောက်နဲ့စင်ဦးစီး4000ကျော်ရှိတဲ့အစိုးရပိုင်စင်စကန်တွေအနေနဲ့စင်ကိုအခြေခံတဲ့ခီးသွွားလုပ်ငန်းကိုအဓိကအာရုံစိုက်လုပ်ကင်ဖို့လိုအပ်နေတာကြောင့်စနစ်တကျဖြစ်အောင်စီစဉ်နေတယ်လို့လည်းမြမတက်လုပ်ငန်းစင်အားဌာနစိတ်ကမန်နေဂျာလည်းဖြစ်စင်စေးမှုတူဦးလည်းဖြစ်တဲ့ဒေါက်တာဇော်မင်းဦးကပြောပါတယ်
အဖြစ်မနေတော့ဒါကျွန်တော်တို့ကတူရီဇင်လိုင်းကတော့ဒီတူရီဇင်တော့လောက်ရမှာပဲလောက်ရမှာပဲဆိုတော့ဘာလို့ဆိုတော့နိုင်ငံရဲ့အခြေအနေကကျွန်တော်တို့ locking ကို short ချလာမယ် extension ကို short ချလာမယ်တဖြည်းဖြည်းနဲ့ short ချလာတဲ့အခါမှာကျွန်တော်တို့မှ simple population တွေကများလာတယ်များလာတဲ့အခါမှာအဲ့စင်တွေကြီးရည်နိုင်ဖို့အတွက်ကျွန်တော်တို့က conservation လုပ်မယ်ဆိုရင်ပတ်စံမရှိပဲကျွန်တော်တို့ conservation လုပ်လို့မရအဲ့တော့ပတ်စံရမယ်နီလန်းတွေကိုကျွန်တော်တို့ရှာဖွေနေရမှာလဲခုနကဒီတူရီဇင်လိုင်းကိုကျွန်တော်တို့ကသွားမှာကျွန်တော်တို့ရမှာ
အော်တိုဝါလာတီစီးရင်အရမြမတက်လုပ်ငန်းပိုင်စင်ကောင်ရီ3000ကျော်ရှိနေပြီးခမ်းမန်းကြီးအင်းစင်စုစုပေါင်း9500ကျော်နဲ့ကြံစင်တွေကိုတော့ပုဂ္ဂလိကပိုင်ဆိုင်ထားပါတယ်ဒီစင်တွေအားလုံးအတွက်အလုတ်ကန်ခွင်လန်းကလည်းအခုခါမှာကြီးမားတဲ့စင်ခေါ်မှုတစ်ခုဖြစ်လာနေပေမဲ့အစိုးရပိုင်စင်စကန်တွေအနေနဲ့ခီးသွွားလုပ်ငန်းကိုပြောင်းလဲလုပ်ကင်နိုင်မဲ့ရေကန်မြေကန်ကောင်းတွေရှိနေပြီးသားဖြစ်တယ်လို့လည်းမြမတက်လုပ်ငန်းစင်အားဌာနစိတ်ကမန်နေဂျာဦးကုကုလက်ကပြောပါတယ
်ဌာနကသာရကနံပါတ်1အရှာ human resource ဌာနမှာတက်တာတားရနမနဲ့နေရာကကျွန်တော်တို့တက်လုံငန်းစင်တွေအစဉ်ဆက်ကြရတော်ရမှာပဲနေလာတာတော့ကောင်းနေစီမှာနေကြတာတက်လုံငန်းစင်ကနေတော့ကောင်းမှုရကြီးပါဒါနမနဲ့အားသာပြောနမသုံးအားသာတားချက်ကဌာနမှာစင်ကြောနဲ့ပတ်သက်ပြီးတော့ရှင်းပြနိုင်တဲ့လူတွေနိုင်ငံတကာကရောပြည်ဝင်ကရောစိတ်ဝင်စားအောင်သဘောကျအောင်ရှင်းပြတဲ့လူကဌာနမှာပဲရှိတယ်အပြင်လူပြောက်ကဆင်ကြောင်းလေးလာဖို့ဆိုကျွန်တော်တို့တော့20လောက်လေးလာတာ
စင်နေတဲ့ခီးသွွားတွေအတွက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကိုတော့အစိုးရတွေမကဘဲပုဂ္ဂလိကကဏ္ဍကလုပ်ကင်တာတွေလည်းတွေ့နေရပါတယ်38ဧကအခြေရှိတဲ့ပုဂ္ဂလိကပိုင်စင်စကန်တစ်ခုကိုတော့ ARI တန်းချောင်းသာကန်းကျင်နဲ့10မိုင်လောက်ကွာမှာအော်တိုဝါလာထဲမှာပဲစင်စဲကောင်နဲ့စတင်ဖွင့်လှစ်ခဲ့တာပါမြမတက်လုပ်ငန်းမှာလက်ထောက်မန်နေဂျာအထိတာဝန်ယူခဲ့ပူးပြီးစင်စကန်တွေမှာလည်းအတွေ့အကြုံရှိခဲ့ပူးတဲ့ဦးရဲမြင့်လွင်ကတော့ကိုပိုင်စင်စကန်တစ်ခုဖွင့်ကျင်တဲ့သူ့အိမ်မက်ကိုအကောင့်ထဲပေါ်ခဲ့တာလို့ဆိုပါတယ်
။ကျွန်တော်ရဲ့ယူရချက်ကတော့ငကူတွေကမှဒီလိုမျိုးကိုပိုင်စင်စကန်လုပ်ဖို့အစားတွေကယူရချက်ရှိပါတယ်။အရင်တော့ကကျွန်တော်ဌာနဒီတက်လုပ်ငန်းမှာလက်ထောက်မန်နေဂျာနဲ့တာဝန်ခံဘွားနဲ့နေဟိုတာဝန်ယူခဲ့ရတာပါ။အဲ့ဒီတော့ကကျွန်တော်ကိုပိုင်စင်စကန်လုပ်ချင်တဲ့ယူရချက်မျိုးရှိပါတယ်။အခုကတော့ဌာနအနေမှာအလုတ်ကနေမှအနားယူပြီးတော့ကျွန်တော်ကိုပိုင်စင်စကန်းအခုစလုပ်ဖြစ်တာပေါ့နော်ကျွန်တော်ဟိုထိုင်းနိုင်ငံကိုသွားပြီးတော့အလဲပတ်သွားတဲ့ဟာမျိုးဘာညာမှာလဲသူတို့ရဲ့နမူနာတွေပဲကျွန်တော်ယူပြီးတော့ကိုပိုင်စင်စကန်းလုပ်ချင်တဲ့ရွယ်ချက်မျိုးလည်းရှိပါတယ်ပြီးတော့ကျွန်တော်ကလည်းစင်ကိုချစ်တတ်တဲ့ဟာနဲ့ကိုပိုင်လုပ်ချင်တဲ့ဟာနဲ့အခုကြတော့ကျွန်တော်ဒီဟာကိုကိုပိုင်စလုပ်ဖြစ်တဲ့သဘောပါ
အင်းကပုဂ္ဂလိကကဏ္ဍကိုမြမတက်လုပ်ငန်းကစင်တကောင်ငားရန်ကကြံ့ငွေ3,900သာယူခဲ့ပေမဲ့အခုခါ4သိန်းနဲ့ငားရန်နေပြီးစင်နဲ့အတူလိုက်ပါမဲ့စင်ဦးစီးကိုတော့မြမတက်လုပ်ငန်းကပဲလစာပေးထားတယ်လို့စင်နေအတွက်ကျန်းမာရေးဆောက်ရှောက်မှုကိုလည်းတာဝန်ယူပါတယ်ချောင်းသာစင်စကန်မှာတော့တက်လုပ်ငန်းပိုင်စင်9000နဲ့အတူပုဂ္ဂလိကစင်ပိုင်ရှင်တယောက်ရဲ့စင်9000နဲ့ဖက်ဆက်လုပ်ကင်နေတာပါမီယိုပလာစင်လုပ်ငန်းလုပ်ကင်လာတဲ့ကရင်တန်းရန်သားစောမှုကတော့သူ့ကိုယ်ပိုင်စင်စဲကောင်နဲ့တဝက်ကိုချောင်းသာစင်စကန်မှာလာရောက်ရင်းနှီးမြှုပ်နှံပြီးဖက်ဆက်လုပ်ကင်နေပါတယ်ကုန်းနေတဲ့ဘဝရီထဲမှာအကြီးဆုံးဖြစ်တဲ့စင်တွေကိုခီးသွွားလုပ်ငန်းမှာအသုံးပြုရမှာစင်ရဲ့သဘာဝနဲ့ရင်ပါမှုမရှိတဲ့အလဲပက်လာသူတွေအတွက်ဘေးရန်နေရခင်းရှင်းရေးရလဲအရေးကြီးပါတယ်လောလောလတ်လတ်ဖွင့်လှစ်လိုက်တဲ့ချောင်းသာစင်စကန်မှာတော့ခီးသွွားတွေအတွက်ဘေးရန်နေရခင်းရှင်းရေးလမ်းညွန်ဆောင်ရန်ရှောင်ရန်တွေကိုတတိပေးထားပါတယ်ဘကိုတိုင်းမော်ရော်ကြီးစင်စကန်းမှာတော့အလားတူလမ်းညွှန်ချက်တွေထုတ်ပြန်နိုင်မှုစီစဉ်နေပြီးခီးသွွားတွေနဲ့ယင်ပါနိုင်သမျှယင်ပါအောင်စင်တွေကိုလည်းနေ့စဉ်လေ့ကျင့်ပေးနေတယ်လို့လက်ထောက်မန်နေဂျာဦးတင်ကျော်မှုကပြောပါတယ
်။ပထမ16កောင်မှာတော့ကျွန်တော်တို့ကတရက်ကို2កောင်နှုံးနဲ့ကျွန်တော်တို့နေတိုင်းပဲအဲသူတို့ကတော့အချင်းချင်းလေ့ကျင့်ပြီးတော့ကျန်တဲ့အကောင်တွေကတော့ကျွန်တော်တို့မနက်ခင်းပိုင်းကိုကျွန်တော်လေ့ကျင့်ပြီး။အဲကျွန်တော်တို့စင်တွေရဲ့အနေကရှင်းပိုင်းဆိုလို့ချင်းကျွန်တော်တို့ခုဆိုလို့ချင်းကျွန်တော်တို့စင်တွေကအဲနမောင်းဖက်လို့ရတယ်လူနဲ့တင်းတင်းတနီး hand to mouth no sin ne so ကျွန်တော်စင်ရဲ့ပြဿနာအကြောင်းအစာကျွေးလောက်အောင်ဒီကိုကျွန်တော်ရင်းရင်းနီးနီးနေထိုင်လို့ရပါတယ်ဟုတ်ကဲ့
စင်စကန်ဒီမှာတာမန်အဖြစ်စင်ငယ်တွေကို၄နှစ်သားအရွယ်လောက်ကစလို့ရင်ပေါင်းအောင်စတင်သင်ကြားပေးလေရှိပါတယ်ဒီနောက်မှာတော့အရွယ်ရောက်လာတဲ့အမြလုပ်ငန်းဝင်တွေလိုအပ်မဲ့ပညာရည်တွေကိုလေ့ကျင့်သင်ကြားပေးလေရှိတယ်လို့မြန်မာတက်လုပ်ငန်းကမန်နေဂျာတူဖြစ်တဲ့ဥက္ကုကိုလက်ကပြောပါတယ်
ပထမအုပ်စင်တော်ကိုမိခင်တို့ဆိုးတော့သူ့တဘာဝနဲ့သူ့နေတဲ့လွတ်လပ်ဘဝကနေပြီးတော့လူတွေကိုင်းပြထိမ့်သိမ့်လို့ရအောင်နော်ခိုင်းစီလို့ရအောင်လူသုံးပြုလို့ရအောင်လေ့ကျင့်သင်ကြားခြင်းကိုလင်းနှစ်သားရွယ်မှာစပြီးလေ့ကျင့်သင်ကြားမိသင်ခြင်းလို့ခေါ်တယ်မိသင်တက်ပြီးမှတခြားသူ့ဆင်တက်သင်တက်တဲ့ပညာတွေသင်ပေးတာဒီဒါတစ်ဆင
့်ဆယ်စုနှစ်တွေနဲ့ချီပြီးစင်နေကြောင်းသူတေသနာလေးလာမှုတွေကြောင်းပြည်တွင်းမှာသာမကနိုင်ငံတကာမှာပါElephant Lady ဆိုပြီးလူတီများတဲ့ဒေါက်တာတော်ခိုင်ဦးမှာကတော့အသိဉာဏ်အစင်တက်မြင်ပါတဲ့စင်တွေကိုစနစ်တကျလေ့ကျင့်သင်ကြားပေးဖို့အရေးကြီးတယ်လို့အထူးသဖြင့်အစင်လာကျင့်သုံးလာတဲ့စင်ကိုနားကျင်အောင်လေ့ကျင့်တဲ့ပုံစံမျိုးတွေကိုရှောင်ကျဉ်သင့်တယ်လို့အကြံပေးပါတယ်မြန်မာနိုင်ငံမှာမိန့်တင်တယ်လို့ခေါ်ကြတဲ့အစင်လာသင်ကြားမှုပုံစံမှာတော့စင်ဦးစီးနဲ့သခင်ကိုကြောက်အောင်နာခံတော့လေ့ကျင့်ပေးလို့ရှိပါတယ်ဒါပေမဲ့လည်းခုခါစင်တွေကိုတံပေးတာထက်စုပေးတဲ့ပုံစံမျိုးနဲ့လေ့ကျင့်မှုနည်းစနစ်တွေကိုနိုင်ငံတကာစင်ထင်းသိမ်းဆောက်ရှောက်ရေးဖွဲ့စည်းတွေရဲ့အကူအညီနဲ့မြန်မာစင်သမားတွေကိုသင်ကြားပေးတဲ့စီမံချက်တခုကိုလည်းဒေါက်တာတော်ခိုင်ဦးမှာကဦးဆောင်အကောင့်ထက်ပေါ်နေပါပြီမြန်မာနိုင်ငံကတဘာဝကိုအခြေခံတဲ့ခီးသွွားလုပ်ငန်းတွေမှာစင်တွေကိုအသုံးပြုလာတာစင်တွေရဲ့အလောက်ကံအခွင့်အလမ်းရရှိရေးအတွက်တရင်ကောင်းတစ်ခုလို့ဆိုရမှာဖြစ်ပေမဲ့လည်းဒိဋ္ဌားစရာတွေလည်းရှိနေပါတယ်သူတို့ပြင်ကတော့ခီးသွွားလုပ်ငန်းတွေမှာအသုံးပြုတဲ့စင်တွေကိုညှဉ်းပန်းနှိပ်စက်တာတဘာဝနဲ့ဆန့်ကျင်တာတွေမလုပ်မိဖို့လိုတယ်လို့လည်းဒေါက်တာတော်ခိုင်ဦးမှာကသတိပေးပါတယ်
တမအဖြစ်ဆိုရင်ကျမတို့ကကြံ့ကြံ့ပြုတာခီးသွွားလုံငန်းမှာတုံးမယ်ဆိုလို့ရှိရင်စင်မဖြစ်ခဲ့ရင်အဲ့စင်မဒီအသက်18နှစ်နဲ့အသက်45နှစ်အကြာအသင့်တော်ဆုံးလို့ယူဆရတယ်45နှစ်ကျော်ရင် तू ကအမတန်အိုပြီးသူ့ရဲ့ကိုသူ့ကိုလည်း तू ကဟို balance ဖြစ်အောင် तू မလုပ်နိုင်တော့ဘူးလို့အများယူဆရတဲ့အတွက်ဒါပေမဲ့စင်အထီးကျတော့အသက်18နှစ်ကနေအသက်50လောက်ထိတော့တုံးနိုင်တယ်အဲ့တော့အထီးအမှလည်းအသက်အရွယ်ကလည်း bracket တာလည်းမတူဘူးပေါ့နော်ပြီးတော့နောက်ပြီးတော့စင်ကိုခိုင်းမယ်ဆိုလို့ရှိရင်စင်ကိုတဲရဝိတ်တာလည်းစင်တကောင်နီဟဟလာသူ့ကိုခန္ဓာဘလောက်ပဲကြီးကြီးစင်ကကိုကိုအားပြုမဲ့ရုံးရတဲ့အခါကျရင်သူ့ကိုခန္ဓာအလေးကျင်တော့ရှိရင်တစ်အလုံးကိုဆွဲနိုင်ပြီးမဲ့ကြောပေါ်မှာတင်မယ်ဆိုလို့ရှိရင်တို့ကဆိုတော့အဲ့လောက်အလေးကြီးတော့တင်လို့မရဘူး
ခီးသွွားလုပ်ငန်းတွေမှာရှည်ရမ်းရောက်နေတဲ့ဒေသတွင်းကထိုင်းနိုင်ငံလိုနိုင်ငံမျိုးမှာစင်တွေရဲ့သဘာဝနဲ့မကန့်ညီတဲ့အပြုအမူတွေနဲ့ဧည့်သည်တွေကိုဖျော်ဖြေခိုင်းတာမျိုးစင်မှာအနာတရဖြစ်စေမဲ့ပုံစံမျိုးတွေကိုနမူနာမြူမိစေဖို့လဲဒေါက်တာဒေါခိုင်ဦးမှာလို့တွိတ်ဆန်ထိမ့်သိမ်းဆက်လျှောက်ရေးလှူရှားသူတွေတတိပေးနေကြတာပါမြန်မာနိုင်ငံမှာတချင်ကတစ်ထုတ်လို့ရေးလုပ်ငန်းတွေမှာသာအထက်ကတုံးခဲ့ကြတဲ့စင်တွေကိုအခုကခီးသွွားလုပ်ငန်းတွေမှာပြောင်းလဲအသုံးပြုဖို့အတွက်ကတော့အတွေ့အကြုံတွေတစ်ခုပါဒါကြောင့်လဲသဘာဝကိုအခြေခံတဲ့ခီးသွွားလုပ်ငန်းတွေအောင်မြင်ဖို့စင်တွေအလောက်ကန်အခွင့်အလမ်းရရှိနိုင်မဲ့တချင်ထဲမှာပဲခီးသွွားတွေရောစင်တွေပါဘေးရန်တွေကင်းရှင်းစေဖို့မူဝါဒရေးရချမှတ်သူတွေအနေနဲ့ထိရောက်တဲ့လမ်းညွှန်ချက်တွေချမှတ်ဖို့လိုတယ်လို့လဲဒေါက်တာဒေါခိုင်ဦးမှာကပြောပါတယ်
ဟိုဒီနှစ်မှာသူက ecotourism ကိုဟာဆင်အသုံးချခီးသွွားလုပ်ငန်းကိုလုပ်နိုင်တယ်ဆိုရင်မှအားပေးလာတာရှိရဲ့အဲ့တော့ပွင့်လင်းမြင်သာတော့ဟလာညွှန်ကြားချက်မျိုးမရှိသေးဘူးလောလောဆယ်ဆယ်တော့ဒါပေမဲ့အစိုးရဘိုင်းအာနာရှိအတဟိုအပောင်းရဒီဟိုအုပ်ချုပ်သူဘက်ကတော့သူကဒီနာနဲ့တော့ဟိုခီးသွွားလုပ်ငန်းတွေတိုးတက်ဖို့မရအောင်လုပ်ပေးခြင်းနဲ့ဆိုစိတ်ဆန္ဒသူတို့စမှာရှိရဲ့
ခီးသွွားတွေအတွက်ပန်းပြေစင်စကန်တွေဖြစ်နေအောင်မြင်မှုရဖို့ဆိုရင်တော့မူဝါဒဘိုင်းမှာသာမကကြွန့်ကျင်မှုအရေးအသွေးဘိုင်းမှာပါတိုးတက်အောင်လုပ်ဆရာတွေလည်းရှိနေသေးပါအထူးသဖြင့်ကတော့ပြပခီးသွားတွေအနေနဲ့စင်ပြဝဲတွေထက်စင်နဲ့ပတ်သက်တဲ့ဗဟုသုတမြန်မာနိုင်ငံကစင်တွေရဲ့ထူးခြားချက်တွေကိုသိလိုသူတွေများလာကြောင်းဒီလိုစင်နာတွေကိုမဖြည့်ဆည်းနိုင်သမျှစင်စကန်တွေအောင်မြင်မှုခက်ခဲရှိလေဦးမယ်လို့လည်းစင်လုပ်ငန်းမှာထဲထဲဝင်ဝင်လောက်ကန်နေသူတွေကပြောပါတယ်ကောက်ဝဲဆောင်ရှောက်ရမယ်တရိတ်ဆန်အဖြစ်သတ်မှတ်ထားတဲ့စင်ဆိုတာဖျော်ဖြေရေးတော်ပါမဟုတ်ဘူးဆိုတာကိုလည်းစင်ကိုအမိပြုလောက်ကန်နေကြတဲ့စီးပွားရေးလုပ်ငန်းတွေသာမကအများပြည်သူကြားမှာပါနားလည်သဘောပေါက်ဖို့လိုအပ်နေပြီလို့လည်းဆိုရမှာဖြစ်ပါတယ်ခင်ဗျာ
ကိုအမေဦးစီစဉ်တင်ဆက်ပေးခဲ့တဲ့မြမအရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12:00ကနေနေ့ကင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ VOA American တန်ကနေ2018ခုနှစ် January 8ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်ဒီကို10:00အထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြည်မှပေးစာများခန္ဓာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE Facebook စာမျက်နှာမှာရေးလာတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတီလီထုံးနဲ့လည်းဖြောပြေးပေးသွားမှာပါ။သောရရှင်တွေချင်းချင်းပေးပို့လာတဲ့မြတ်တာတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့နှစ်တကူအချိန်အခါသမီးရမှာအလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်လာတဲ့သောရရှင်ရဲ့အစားတွေကိုပြောပြပေးသွားကြပါမယ်။ Sign Max Far ဆိုတဲ့သောရရှင်က Happy New Year မင်္ဂလာညချမ်းနဲ့အတူနှစ်ဟောင်းကြွေပြီးနှစ်သစ်မှာအလုံး VOA Wine တော်ဒါရီကျမပျော်ရွှင်နိုင်ကြပါစေတဲ့ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေပါစီရှင်ဗျူရီတော်ရရှင်နေအားလုံးကဘာသူကဘာသားတွေအားလုံးနှစ်သစ်မှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့လည်းဗျူရီကပြန်ပြီးတော့ဆုမွန်တောင်းပေးချင်ပါတယ်2019နှစ်တည့်အတွက်ပထမအဦးဆုံးသတင်းပတ်ဖြစ်တဲ့ဒီသတင်းပတ်အတွင်းမှာဗျူရီကထုတ်လွှင့်ပေးတဲ့သတင်းတွေပေါ်မှာအခြေခံပြီးတော့တော်ရရှင်နေတုံ့ပြန်ရေးသားလာကြတဲ့မှတ်ချက်တွေကိုအခုအဝေးမြပေးသွားချင်ပါတယ်ရှင်ကျမတို့ဒီ2019နှစ်တကူဇန်နဝါရီလ1ရက်နေ့တုန်းကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်ကျင်းပပြီးတော့နိုင်ငံတော်အတိုင်းပင်ခံတဲ့လူငယ်တွေရဲ့ငြိမ်းချမ်းရေးစကားဝိုင်းမှာငြိမ်းချမ်းရေးလမ်းစာရှာစင်မီတွေငြိမ်းစေရေးငြိမ်းချမ်းရေးစကားပြောခဲ့ကြသလိုပြည်ရင်းစင်မီမငြိမ်းနိုင်သေးတဲ့အကြောင်းရင်းတွေမှာအဓိကတာဝန်ရှိသူတွေဖြစ်တဲ့မြမတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြည်သူတွေရဲ့အသံလူငယ်တွေရဲ့အသံကိုနားထောင်ကြစီလိုပါတယ်လို့ပါဝင်ဆွေးနွေးသူတွေထောက်ပြပြောဆိုခဲ့တာကိုကျမတို့ VOE ကသတင်းတင်ပြခဲ့ပါရှင်ဒီငင်းရဲ့စကားဝိုင်းပေါ်မှာသောရရှင်တွေသူတို့ရဲ့အမြင်တွေကိုပြန်ပြီးတော့တုံ့ပြန်ရေးလာကြတာကိုသောရရှင်တွေကိုအခုဝေမျှပေးကြပါတယ်နော်မင်းအောင်ဆိုတဲ့သောရရှင်ကဒီဒေါအောင်ဆဲစုကျင်တဲ့လူငယ်တွေစကားဝိုင်းကိုနားဆင်ပြီးတော့သူ့ရဲ့အထင်ကိုအခုလိုရေးလာပါတယ
်စကားတော်လာရဆိုရင်တော့တိုင်းရင်သားမိတဲ့အပေါ်ဖြစ်ကြရမှာရေပူရဆန်းဆန်းလေးတွေပဲဖြစ်သွားတာကိုတွေ့မြင်ရပါတယ်လူချင်းတဲ့ point ကိုတော့ဖြစ်ကြသွားတာမတွေ့ရပါဘူးတစ်ဖက်ဆွဲတစ်ဖက်ခါဖြစ်သွားတာပါပြောမယ်ဆိုရင်တော့တက်မရော်ကိုပပပုတ်သွားတာပါပဲဒါမဲ့တမရော်ကိုပြည်သူထောက်ခံတာကလူတက်ဖို့အတွက်မဟုတ်ပါဘူး။တိုင်းရင်းသားတွေကိုအနိုင်ကျင့်ဖို့လည်းမဟုတ်ပါဘူး
။တမရော်ဆိုတာပြည်သူတွေအတွက်ဖြစ်ရပါမယ်ဆိုပြီးတော့သောရရှင်မင်းကောင်ကပြောလာတဲ့အခါမှာရွန်ဂျွန်ဆိုတဲ့သောရရှင်ကတော့သူစစ်တပ်ပေါ်မှာဘလို့ထင်မြင်ယူဆတယ်လဲဆိုတာအခုလိုရေးလာပါတယ်
။ခြေဥ့ကိုမပြင်နိုင်ရင်ငြိမ်းချဖို့မလွယ်ပါဘူး။စစ်တပ်ကငြိမ်းချရင်မှမလိုချင်တာမငြိမ်းချရင်ခြေဥ့ကိုဖျက်မရစစ်တပ်ကလည်းပြင်ခွင့်ပေးမှမဟုတ်ပါဘူး။ဒီနှစ်ခုကြားမှာအဖြေတစ်ခုဝိုင်းဝန်းရှောက်ဖွေနိုင်မှငြိမ်းချမ်းပါပါ။
မြန်မာနိုင်ငံငြိမ်းချမ်းရေးရဖို့အတွက်လက်တွေ့ကြဖို့လိုပါတယ်ဆိုပြီးတော့အကြံပေးလာတဲ့သူကတော့ Rose ဆိုတဲ့သောရရှင်ဖြစ်ပါတယ်
။လူငယ်တွေကမေးခွန်းကောင်းတွေမေးခဲ့ပေမဲ့ဒေါ်စုဘဲကတော့ဝိုင်းဝန်းဆောင်ရွက်ကြပါဆိုတဲ့တမာရိုးကြအဖေကလွဲလို့ဘာမှထူးခြားတဲ့တုံ့ပြန်မှုကိုမပေးနိုင်ခဲ့တာကိုတွေ့ရပါတယ်။88အရေးခင်းတုန်းကဒေါသကြောင့်ထိမ့်မနိုင်သိမ့်မနိုင်ဖြစ်နေရတဲ့လူထုကြီးကိုစီကံရှိကြပါလို့ပဲသူတဖွဖွပြောခဲ့တာကိုသတိရမိပါတယ်။သူ့မှာတကယ့်ကိုအတွေးခေါ်ကောင်းတွေရှိပါတယ်ဒါပေမဲ့လက်တွေ့ကြဖို့တော့လိုပါတယ်။
နောက်ထပ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပြူလာတဲ့သောရရှင်နောက်တစ်ယောက်ကအရေးစစ်ဖြစ်ပါတယ်။သူကတော့စစ်ပွဲဖြစ်နေတဲ့ဒေသတွေကလူငယ်တွေကိုလည်းပါဝင်ပြီးတော့ဒီလိုမျိုးသကဝိုင်းတွေမှာထည့်သွင်းဆွေးနွေးခိုင်းသင့်ပါတယ်ဆိုပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်ရှင်
။ဒီလိုကိစ္စမျိုးဆွေးနွေးဖို့ဆိုတာစစ်ဖြစ်တဲ့ဒေသကလူငယ်တွေနဲ့လည်းဆွေးနွေးပြီးသူတို့ဘက်ကဘာတွေလိုအပ်နေလို့စစ်တိုက်နေရတာလဲဆိုတာမေးရပါမယ်။တေချာတာတစ်ခုကနေရာတိုင်းမှာတော့လူကျင်တဲ့လောက်ဘယ်တော့မှမရဘူး။ စစ်ကိုတကယ်ရက်စီခြင်းနဲ့ဆိုရင်နှုတ်နှစ်ဖက်ထိတ်တိုက်ဆွနွေးနိုင်အောင်ကြိုးစားရမယ်။ပြီးရင်ဖြစ်နိုင်ခြေရှိမဲ့အပေးအယူတစ်ခုလုပ်မှာပဲဒီကိစ္စအဆင်ပြေနိုင်မယ်လို့ယူဆမိပါတယ်။စစ်ပွဲတွေအခုရက်ပေးပါဆိုပြီးတတိုင်းပြည်လုံးအော်ပြောနေလို့လည်းအလကားပါပဲ။ဘာကြောင့်စစ်တွေတိုက်နေရတာလဲ။ရှင်းရှင်းလေးပါ။သူတို့မှလိုချင်တာရှိလို့ပါ။ဒီဘက်ကလည်းဘာလို့ပြန်တိုက်နေရတာလဲ။ဒါကတော့သူတို့တောင်းတလောက်မပေးနိုင်လို့ပါ။ဒါကိုနှစ်ဦးနှစ်ဖက်အပြန်အလှန်ဖြေလျော့မှုတွေနဲ့ညှိနှိုင်းယူနိုင်မှသာငြိမ်းချမ်းရေးကိုရနိုင်လိမ့်မယ်လို့ညံ့မိသလောက်ဝင်ရောက်အကြံပြုတာပ
ါမြန်မာနိုင်ငံငြိမ်းချမ်းရေးရဖို့အတွက်နှစ်ဦးနှစ်ဖက်အပြန်အလှန်ဖြေလျော့မှုနဲ့ညှိနှိုင်းယူမှရပါမယ်ဆိုတော့ဒီသောရရှင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်ဒီ2018ခုနှစ်ဇန်နဝါရီလ1ရက်နေ့နှစ်သက်ကိုနေမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မိန်ကွန်းပြောတာပေါ်မှာအခြေခံပြီးတော့သောရရှင်တွေရေးလာကြတဲ့ထင်မြင်ယူဆချက်တွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်။အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေလီတပုတ်နဲ့ဖြောပြပေးချင်ပါတယ်ရှင့်။ Billboard Hot 100ဆီမှာအကောင်းဆုံးနံပါတ်1ဖြစ်နေတဲ့သချင်းပဲဖြစ်ပါတယ်။အဖွဲ့ဝင်သုံးပါ American Hip Hop အဖွဲ့ဖြစ်တဲ့ Migos တီးဆိုထားတာပါ။2016အော်တိုဝါလကုန်မှာထွက်တဲ့တပုတ်သေးတချင်တပြားကဖြစ်ပြီးတော့သူတို့နောက်ပိုင်းထွက်မဲ့ culture တေးတပြားထဲမှာပါဝင်တဲ့တချင်ဖြစ်ပါတယ်ရှင်။ Billboard Hot 100 Number 1 ချိန်နေတဲ့ Bad and Boogie ဆိုတဲ့တချင်ကိုနားဆင်ကြည့်ပါဦးနော်
။ You know Young Rich You know so we ain't really never had no old money. We got a whole lot of new money though.
Hey young Metro don't trust you. I'm gonna shoot you.
Hey Raindrops, drop top, drop top, smoking on cooking the hot pot.
Cooking,
know your bitch, yeah, dot, dot, dot. Cooking up from the crock pot, pot. We came from nothing to something.
Hey,
I don't trust nobody, grip the trigger.
Nobody,
call up the gang and they come and get
gang.
Cry me a river, give you a tissue.
Hey.
It's bad and bougie,
bad.
Cooking up with a Uzi.
Bah.
My niggas are savage, ruthless.
Savage.
We got 30s and 100 rounds too.
Crap.
My bitch is bad and bougie,
bad.
Cooking up with a Uzi.
Dude.
My niggas are savage, ruthless.
Hey.
We got 30s and 100 rounds too.
Crap. All set.
Woo, 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 woo. Records on records, got backers on backers. I'm riding around in a coupe,
coupe.
I take your bitch right from you,
you.
I'm a dog,
woo.
Beat her walls loose.
Hey.
Hop in the frog, woo.
Skrrr.
I tell that bitch to come comfort me.
Comfort me.
I swear these n****s is under me.
Hey.
The hate and the devil keep jumping me.
Jumping me.
Bank rolls on me, keep me company.
Cash.
Hey, we did the most,
most.
Yeah. Pull up and goes.
Woo.
Yeah, my diamonds a choker.
Wow.
Holding a fire with no holster.
Bah.
Rid the ruler, diamond cooler.
Cooler.
This a roller, not a mule.
Hey.
Dabbing on them like the usual.
Damn.
Magic with the brick do voodoo.
Magic.
Courtside with a bad. Then I send it through Uber.
Go.
I'm young and rich and plus I'm bougie.
Hey.
I'm not stupid, so I keep the Uzi. Records on records, got backers on backers, so my money making my back.
Ah.
You got a low act rate.
Act.
We from the north, yeah, that way.
No.
Fat cookie in the ashtray.
Cookie coop.
This national smash day.
Smash.
Hop in the limb, have a drag race.
Smash.
I let them birds take a bath, babe.
Hey.
Raindrop.
Trip.
Drop top.
Drop top.
Smoking on cooking the hot pot.
Cooking.
Know your bitch, yeah, dot, dot, dot. Cooking up from the crock pot,
pot.
We came from nothing to something.
Hey,
I don't trust nobody, grip the trigger.
Nobody,
call up the gang and they come and get
gang.
Cry me a river, give you a tissue.
Hey.
It's bad and bougie,
bad.
Cooking up with a Uzi.
Bah.
My niggas are savage, ruthless.
Savage.
We got 30s and 100 rounds too.
Crap.
My bitch is bad and bougie,
bad.
Cooking up with a Uzi. Billboard Hot 100 money, number 1 take that. Bad and bougie, so let the team sit by this, eh? အခုဆက်ပြီး2018ခုနှစ်ဇန်နဝါရီလ1ရက်နေ့ဒီနှစ်သက်ကိုနေမှာဒေါက်တာဆန်းစုကြည်ပြောကြားထားတဲ့မိန့်ခွန်းပေါ်မှာသောရရှင်တွေတုံ့ပြန်ရေးသားလာကြတာကိုလည်းဝေမျှပေးသွားခြင်းပါတယ်။ငင်းချင်းရဲ့အမြင်အရဝိုင်းဝန်းကြိုးပမ်းကြပါဆိုပြီးတော့ဒေါက်တာဆန်းစုကြည်ကနှစ်သက်ကိုမိန့်ခွန်းမှာတိုက်တွန်းသွားခဲ့တာဖြစ်ပါတယ်။အခုထိငင်းချင်းရဲ့မရသေးတဲ့မြန်မာနိုင်ငံမှာငင်းချင်းရဲ့ရဖို့အတွက်တွန်းနိုင်သမျှအမြန်ဆုံးလှုံ့ဆော်ဖို့အတွက်ဒေါက်တာဆန်းစုကြည်က NRPC မြို့သားပြန်လည်တင်မြင်ရေးနဲ့ငင်းချင်းရဲ့ဘူဌာနဖွင့်ပွဲအခမ်းအနားမိန့်ခွန်းမှာဒီဇန်နဝါရီလ1ရက်နေ့ကတိုက်တွန်းသွားတာဖြစ်ပါတယ်ရှင်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သူတွေထဲမှာတော့ဒီကျွန်တော် Facebook စာမျက်နှာမှာကြော်စွာဆိုတဲ့သောရရှင်က
NRD ကိုမဲအမှန်တကယ်ပေးခဲ့သူတွေဟာအပြောင်းအလဲကိုလိုချင်လို့ဆီယနာရှင်စနစ်ကိုမကြိုက်လို့ပြီးတော့ဒီလူတွေဟာတိုင်းပြည်ပေါ်တကယ်စေတနာရှိတဲ့သူတွေဖြစ်တယ်ဆိုတာယုံကြည်လို့ပါမြန်မာပြည်ဒီမိုကရေစီတကယ်မရသေးပါပြည်သူတွေနဲ့ပြည်သူအစိုးရစီလုံးမှာမှလိုချင်တဲ့ပန်းနိုင်ကိုအမြန်ရောက်မှာပါအ
ားလုံးစီလုံးညီညီမှလိုချင်တဲ့ပန်းနိုင်ရောက်မှာပါဆိုပြီးတော့ဒီကိုကြော်စွာရေးလာတဲ့ချိန်မှာမင်းနိုင်ဆိုတဲ့သောရရှင်ကတော့မ
မြန်မာနိုင်ငံကအစိုးရကိုအားမလို့အမညာဖြစ်နေတဲ့ပုံရှိပါတယ်။
ညဉ့်ညဉ့်ရဖို့ဆိုရင်တက်မလို့ဖွဲ့စည်းတစ်ခုလုံးကအစိုးရလက်အောက်မှာရှိရမှာပါ။ဒီတော့ဒီနေ့တနေ့ပုံမဆိုးလာတဲ့အခြေအနေတွေကိုသုံးသပ်ကြည့်မယ်ဆိုရင်တော့အစိုးရဟာအမြင်ကန်တက်တက်တာဖြစ်ပါတယ်
။ဒါကွန်မင်းနိုင်ရဲ့အမြင်ဖြစ်ပါတယ်ရှင်။ One Pound Jin Force ဆိုတဲ့ Facebook သောရရှင်ကလည်း
ဂျိုးပန်းကြဖို့ပြောတာလဲသူတို့တနိုင်ငံလုံးပြစ်ခတ်တိုက်ခတ်ရေးရေးလို့စာချုပ်လို့ပြောတာလဲသူတို့တကယ်တနိုင်ငံလုံးထိုးမယ်လို့ပြောတော့ဟိုအဖွဲ့မပါရဒီအဖွဲ့မပါရလို့ပြောတာလဲသူတို့
နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ Diamond King ဆိုတဲ့သောရရှင်ကလည်းမြန်မာနိုင်ငံငင်းငင်းရေးရဖို့အဓိကတက်မတော်ဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုခုလိုရေးလာပါတယ်ရှင
်ငင်းငင်းရေးအမြင်လိုချင်လို့ရှိရင်တက်မတော်ကသာအရင်တိုက်တော့မှာတက်မတော်ရဲ့ရန်လိုမုန်းတီးမှုတွေဖိရှားခိုင်းမှာအာနာကိုစုပ်ကင်ထားလို့ပြီးတော့လက်ရှိပြစ်စုခအခြေအနေကိုသာလူလာပြီးတော့ငင်းငင်းရေးရယူခြင်းနဲ့ဆန္ဒမရှိပါဘူးဖွဲ့စည်းပုံဥပဒေကိုလည်းပြင်ဖို့လူလာဟန်မပြပါဘူးဒါကြောင့်မလို့ကာကြုတ်မင်းအောင်လှိုင်ရဲ့ mindset ကိုအရင်ပြုပြင်ခိုင်းမှာကာကြုတ်ဘက်ကသာညီငယ်ကြီးလိုချင်တဲ့စစ်ကောင်းစေတနာကောင်းရှိမယ်ဆိုရင်ညီငယ်ကြီးရဖို့လမ်းပွင့်သွားပါပြီ။ကြံလက်နက်ကိုင်ဖွဲ့စည်းတွေကိုစီအောင်ပြောဆိုဖို့လွယ်ကူသွားမှာပါ။ဒေါ်စုကလည်းလက်နက်ကိုင်ဖွဲ့စည်းတွေရဲ့အတန်ကိုလည်းလေးထားဖို့လိုပါတယ်။ပြည်သူတွေရဲ့အတန်တွေကိုလည်းဥပိ္ပခါပြူတာတွေမလုပ်ပါနဲ့လို့တိုက်တွန်းလိုပါတယ
်။ Diamond King ဆိုတဲ့သောရရှင်ကတော့ပြည်သူတွေရဲ့အတန်ကိုဥပိ္ပခါပြူမထားပါနဲ့ဆိုပြီးတော့ခုလိုရေးလာပါတယ်။ဒါကတော့နှစ်တကူနေ့မှာဒေါအောင်ဆန်းစုကြည်ပြောကြားသွားတဲ့မိကွန်နေကဒီငင်းငင်းရဲ့အမြင်ရဖို့အလုံးဝိုင်းဝန်းစူးစမ်းကြပါမယ်ဆိုပြီးတော့ဒေါအောင်ဆန်းစုကြည်တိုက်တွန်းပြောကြားသွားတဲ့မိကွန်နဲ့ပတ်သက်ပြီးတော့မိန်ကွန်ပေါ်မှာသွားရရှင်တွေသူတွေရဲ့ထင်မြင်ယူဆချက်တွေကိုအခုလိုမျိုး VOA Facebook စာမျက်နှာပေါ်မှာတုံ့ပြန်ရေးလာကြတာဖြစ်ပါတယ်ရှင်။သွားရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။မြန်မာတိချစ်သွားရရှင်တွေမြန်မာတိချစ်တွေကိုလည်းဖြိုးရည်ပေးတော့လို့ရှိပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရတယ်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့မြန်မာတိချစ်သောရရှင်တွေကိုမြန်မာတချင်းတွေတပုတ်နဲ့မြစ်တာတိလက်ဆောင်ဖျော်ပြပေးမှာဖြစ်ပါတယ်။ဒီဇင်ဘာလ22ရက်နေ့မှာကြာရောက်တဲ့ခင်လာပြည့်အမွေးနေ့အတွက်ဂေဂေရဲ့မောင်းနှောင်လိုက်ခင်မယ်ဆိုတဲ့သချင်းလေးကိုမောင်းနှင်းချင်းကအမွေးနေ့တည်းလက်ဆောင်ဖြစ်နေတောင်းတာပါဒီဇင်ဘာလ22ရက်နေ့ဆိုတော့အခုဇန်နဝါရီလထဲမှာတော်တော်ကျော်သွားပြီမဲ့ကျမတို့ကြားထဲမှာဒီတနင်္ဂနွေနေ့တိုင်းမြန်မာပြည်ကပေးစာများအစီအစဉ်နေရာမှာနှစ်ကုန်အထူးအစီအစဉ်တွေထုတ်လွှင့်ပေးနေတာမလို့အခုမှသရရှင်ရဲ့ပေးစာတွေကိုပြန်ပြီးတော့ဒီနေ့အတွက်ပြန်ပြီးတော့ထုတ်လွှင့်ပေးရပါတယ်နော်ဒါကြောင့်မလို့ဒီပြီးခဲ့တဲ့လ2016ခုနှစ်နှစ်ကုန်မှာမွေးနေ့ကြရောက်သွားတဲ့ညီမငယ်အတွက်မွေးနေ့တည်လက်ဆောင်ကိုအခုမှဖတ်ကြားပေးရတာဖြစ်ပါတယ်ရှင်ဒါပေမဲ့သူတောင်းဆိုထားတဲ့တချင်းလေးနဲ့ပဲဒီနေ့ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်နော်ဂေဂေးတီဆိုထားတဲ့မောင်းနှောင်လိုက်ခင်မယ်ဆိုတဲ့တချင်းလေးကို VOA တိချစ်သောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့ပြောလဲပါတယ်နားဆင်ကြည့်ပါအောင်ရှင်
They took it in my doubt that to my papa way that when my gagan kwane cha le that say I love phet shao cha me my life ku dwe chi de ku de ne a long phe so me job say lu why job say they took So let's see what shows I get out long than I get More to catch my one more back But I say I love you so time and my leg will drag To the cool and I love you so much
ဆိုထားတဲ့မောင်းနှောင်လိုက်ခင်မယ်ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြမပြည်ကပေးစာများအစီအစဉ်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ကျမတို့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်ဒီ video ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
to look more not like me to my go on the soul die my soul is in a need and to nearby
မရေးသနာကြောစီစဉ်တင်ဆက်တဲ့မြမပြည်မပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါရှင်မြမငိမ့်ညာရေးကိုတရုတ်ဘလို့ကူညီတင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမယင်ချင်းနိုင်ငံကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဇန်နဝါရီ9ရက်နေ့ကနေပြည်တော်မှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်တရုတ်အစိုးရရဲ့ငွေကြေးကူညီထောက်ပံ့မှုအခမ်းအနားတစ်ခုကျင်းပခဲ့ပါတယ်အဲ့ဒီအခမ်းအနားမှာတရုတ်နိုင်ငံအစိုးရကိုစားမြန်မာနိုင်ငံဆိုင်ရာတရုတ်သံမတ်ကြီးမစ္စတာဟုန်လျန်ကအမေရိကန်ဒေါ်လာ1,000,000ကိုနိုင်ငံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးကျော်စရစီပေးအပ်ပါတယ်တရုတ်အစိုးရအနေနဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်စုစုပေါင်းအမေရိကန်ဒေါ်လာ3,000,000လှူဒါန်းမှဖြစ်ပြီးအခုပထမဦးဆုံးအကြိမ်အနေနဲ့ဒေါ်လာ1,000,000ပေးရတာဖြစ်ပါတယ်ဒီလှုပ်ဆောင်မှုဟာတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရရှိဖို့ဘလောက်လိုလားသလဲဆိုတာကိုပြသခြင်းပုံလဲရပါတယ်မြန်မာနိုင်ငံပြည်တွင်းစစ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံဘလို့အခန်းကဏ္ဍကပါဝင်ခဲ့တယ်မြန်မာငြိမ်းချမ်းရေးအတွက်တရုတ်အစိုးရမှဘလောက်တာဝန်ရှိနေတယ်တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ဘလို့ကူညီသင့်တယ်လဲဆိုတာဆွေးနွေးတင်ပြသွားပါမယ်
အားလုံးသိကြပြီဖြစ်တဲ့အတိုင်းမြန်မာနိုင်ငံဟာ1948ခုနှစ်မှာလွတ်လပ်ရေးရပြီးခေတ်သစ်တရုတ်နိုင်ငံကတော့1949ခုနှစ်မှာလွတ်မြောက်ခဲ့တာပါအဲ့ဒီအချိန်တုန်းကချန်ကေရှိတ်ကူမင်တပ်အစိုးရကိုတိုက်ခိုက်ပြီးနိုင်ငံတော်အာဏာကိုရယူလိုက်တဲ့မော်စီတုံးခေါင်းဆောင်နဲ့တရုတ်ကွန်မြူနစ်ပါတီနဲ့အစိုးရကိုနိုင်ငံတကာကတိုက်ပြီးအတိမတ်ပြုကြတာမဟုတ်ပါဘူးအိန္ဒိယမြန်မာနိုင်ငံကသာတရုတ်ပြည်လွတ်မြောက်ပြီးပြီးချင်းကွန်မြူနစ်အစိုးရကိုအတိအမှတ်ပြုခဲ့တာပါနောက်ပိုင်းမြန်မာနိုင်ငံအစိုးရနဲ့တရုတ်နိုင်ငံအစိုးရတို့ဟာရင်းနှီးတဲ့ဆွေမျိုးပေါက်ဖော်ဆက်ဆံရေးကိုတည်ဆောက်ခဲ့ကြပါတယ်ဒါပေမဲ့အဲ့ဒီကောင်းမွန်တဲ့ဆက်ဆံရေးဟာတရုတ်နိုင်ငံတွင်းမှာယဉ်ကျေးမှုတော်လှန်ရေးကြီးပေါ်ပေါက်အဲ့ဒီကရဲ့အိန္ဒိယနိုင်ငံတွေနဲ့မြန်မာနိုင်ငံနဲ့ပြက်နှံ့လာတဲ့အချိန်မှာတော့ပြက်ပြားစပြူလာပါတယ်ပြဿနာကိုအဆိုးဆုံးအဆင့်ရောက်သွားစေတာကတော့1969ခုနှစ်မြန်မာနိုင်ငံတွင်းမှာဖြစ်ပွားခဲ့တဲ့တရုတ်ဗမာအရေးအခင်းမှာတရုတ်ဗမာအရေးခင်းကြောင့်မြန်မာနိုင်ငံအမျိုးမျိုးအနေနဲ့မှာနေထိုင်တဲ့လူနည်းစုတရုတ်လူမျိုးတွေတိုက်ခိုက်တပ်ဖြတ်တာခံကြရပါတယ်။တရုတ်စီးပွားရေးတန်ယုံနဲ့တန်ယုံတာဝန်ရှိသူတွေကိုပါတိုက်ခိုက်ခံရတဲ့အခြေအနေထိရောက်ခဲ့တာပါ။ဒီလိုနည်းနဲ့ကွန်မြူနစ်တရုတ်အစိုးရဟာမြန်မာနိုင်ငံကအာဏာရှင်ပိုချုပ်ကြီးနေဝင်အစိုးရကိုလက်တုံ့ပြန်တတ်ခတ်ပါတော့တယ
်။1968ခုနှစ်ဇန်နဝါရီတရက်နေ့မှာတရုတ်ပြည်ထဲရောက်နေတဲ့ဗမာပြည်ကွန်မြူနစ်ပါတီဘာဂဘတ်တပ်ဖွဲ့ဝင်တွေပုံကြားရှင်နော်ဆိုင်ကောင်းဆောင်နဲ့တိုင်းသားလူမျိုးစုလက်နက်ကင်တပ်ဖွဲ့ဝင်တွေရှမ်းပြည်နယ်အရှေ့မြောက်ပိုင်းကိုးကန့်နဲ့နေဇက်ဒေသတွေကိုဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်ပေါ်ပေါက်လာပါတယ်။ဘာဂဘကဝင်ရောက်တိုက်ခိုက်တယ်ဆိုပေမဲ့တကယ်တကယ်အဖြစ်ရမှန်ကတော့ဘာဂဘယူနီဖောင်းဝတ်ထားတဲ့တရုတ်ဗိုလန်တီးယားတပ်မှုတပ်သားတွေတရုတ်နယ်နိမိတ်တွေကတိုင်းသားတပ်ဖွဲ့ဝင်တွေကတရုတ်လက်နက်ရိက္ခာအပြည့်စုံနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။တနည်းတရုတ်ကမြန်မာနယ်နိမိတ်တွေကိုဝင်ရောက်ကျူးကျော်တိုက်ခိုက်ခဲ့တာပါ။ဒီလိုနည်းနဲ့မြန်မာနိုင်ငံတောင်ပိုင်းနဲ့ပဲခူးယူမမှာတောက်လောင်နေတဲ့ပြည်တွင်းစစ်မီးရှမ်းပြည်နယ်တခွင်အရှေဟုန်ကြီးကြီးနဲ့ပိုပြီးတောက်လောင်စေခဲ့တာဖြစ်ပါတယ်။အဲ့ဒီမီးကိုဒီနေ့တည်းထိမငြိမ့်သက်နိုင်သေးတဲ့အတွက်မြန်မာနိုင်ငံပြည်တွင်းစစ်မှာတရုတ်နိုင်ငံအနေနဲ့အတော့ကိုတာဝန်ရှိတဲ့နေရာမှာရှိနေတာကိုတော့သတိပြုမိနိုင်ပါတယ်။ဘလို့ပဲဖြစ်ဖြစ်နောက်ပိုင်းမှာတရုတ်အစိုးရဟာအာဏာရှင်ဗိုလ်ချုပ်ကြီးနေဝင်တဲ့ဆက်ဆံရေးကောင်းခဲ့ပြီးဘာကပကိုအထွေထွေထောက်ပံ့မှုတွေရပ်ဆိုင်းလိုက်လို့1989ခုနှစ်အရောက်ဘာကပအဖွဲ့ပြိုပြက်သွားခဲ့ပါတယ်။ဒါပေမဲ့တရုတ်ကမွေးထုတ်ပေးလိုက်တဲ့ကိုကန့်ဝမိုင်းလာနဲ့ကချင်တပ်ဖွဲ့တွေကတော့တရုတ်နယ်စပ်မှာကြံနေရစ်ပါတယ်
။ 1988ခုနှစ်နောက်ပိုင်းရောက်တော့တရုတ်အစိုးရဟာစီးပွားရေးကိုအဓိကထားတဲ့မူနဲ့အာဏာသိမ်းစစ်အစိုးရနဲ့ရင်းနှီးနှက်ရှိုင်းနဲ့ဆက်ဆံရေးထူထောင်ခဲ့ပါတယ်။နိုင်ငံတကာရဲ့ဝိုင်းပယ်တာကိုခံနေရတဲ့မြန်မာအစိုးရအတွက်တရုတ်အစိုးရဟာမိခိုအားတားစရာဖြစ်လာတဲ့အထိနယ်ပယ်အသီးသီးမှာဆက်ဆံရေးကောင်းခဲ့တာပါ။တပြိုင်နက်တည်းတရုတ်အစိုးရဟာစစ်အစိုးရနဲ့အပြစ်ရက်ထားတဲ့နယ်စပ်ကတိုင်းဒေသလက်နက်ကင်တွေကိုလည်းအတိမတ်ပြုဆက်ဆံပါတယ်။ဒီလိုနည်းနဲ့တရုတ်အစိုးရဟာမြန်မာပြည်တွင်းမှာစီးပွားရေးအရာအဓိကရင်းနှီးမြှုပ်နှံသူအဓိကကုန်သွယ်ပတ်ဖြစ်လာသလိုနေဆက်လက်နက်ကင်တပ်ဖွဲ့တွေကြီးစိုးတဲ့နေမြေတွေကနေလဲတစ်ကြောက်စိမ့်နဲ့တင်ဟာဇာတမျိုးစုံကိုထုတ်ယူနိုင်ခဲ့ပါတယ်။တပြိုင်နက်တည်းမှာပဲတရုတ်အစိုးရနဲ့ဒေသအာဏာပိုင်တွေဟာမြန်မာစစ်အစိုးရကိုရောနေဆက်ကတိုင်းဒေသလက်နက်ကင်တွေကိုပါစစ်လက်နက်ပစ္စည်းတွေရောင်းချသူဖြစ်လာခဲ့ပါတယ်။အလုံးသိကြပြီဖြစ်တဲ့အတိုင်းသမရဦးသိန်းစိန်စိုးရတက်လာပြီး2011ခုနှစ်အရောက်မှာတက်မတော်နဲ့ KIA ကချင်လက်နက်ကင်တပ်ဖွဲ့တွေတိုက်ပွဲတွေပြန်ပြီးဖြစ်ပွားခဲ့ပါတယ်။2015နှစ်စမ်းမှာတော့အာနာလက်လွတ်ပြီးတရုတ်ပြည်ထဲထွက်ပြေးသွားတဲ့ဖုန်ကြားရှင်ဦးဆောင်နဲ့ကိုကန့်တပ်ဖွဲ့တွေဟာကိုကန့်နယ်မြေကိုပြန်ရဖို့တက်မတော်ကိုအကြီးအကျယ်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီကာလအတွင်းမှာပဲ KIA ကပြန်ပြီးလက်နက်တပ်ဆင်ပေးထားတဲ့တအောင်းပလောင်တပ်ဖွဲ့တွေရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာတိုက်ပွဲကြီးငယ်တွေဆင်နွှဲလာခဲ့ပြန်ပါတယ်။အဲ့ဒီတပ်ဖွဲ့တွေနဲ့ပတ်သက်လို့တရုတ်အစိုးရကနေလက်နက်ရိတ်ခါတရားဝင်ထောက်ပံ့တာမျိုးမရှိပေမဲ့နေဆက်ဒေသအာဏာပိုင်တွေရဲ့အကူအညီအားပေးမှုတွေရှိနေတယ်လို့တော့သိရပါတယ်။ဒါရီအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်မြမပြည်ရင်းစစ်နဲ့ပတ်သက်ပြီး2016ခုနှစ်မှာ NLD အစိုးရတက်မလာခင်အချိန်ထိတရုတ်နိုင်ငံရဲ့ပတ်သက်မှုနဲ့တာဝန်ရှိမှုကိုထင်ထင်ရှားရှားတွေ့နိုင်ကြပါတယ်
။မြန်မာနိုင်ငံမှာတမိုင်းဝင်ရုပ်ောက်ဝဲပြီး NLD အစိုးရတက်လာပြီးနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ပထမဦးဆုံးသောပြည်ပအရေးကြီးခီးစဉ်ဟာတရုတ်နိုင်ငံဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံခီးစဉ်အတွင်းဒေါ်ဆန်းစုကြည်အဓိကတောင်းဆိုတာကတော့တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံမှာပြည်တွင်းစစ်တွေရပ်ဆဲသွားဖို့ငြိမ်းချမ်းရေးရဖို့တရုတ်ဆူဟာကနေအကူအညီပေးဖို့တောင်းဆိုခဲ့ပါတယ်။တရုတ်ဆူဟာကလည်းအကူအညီပေးပါမယ်လို့ကတိပေးခဲ့ပါတယ်။ဘယ်လိုပဲဖြစ်ဖြစ်အခုချိန်တရုတ်မြန်မာနယ်စပ်မှာစစ်ရှိန်တွေတခါပြန်မြင့်နေပြန်ပါပြီ။မြန်မာညီညာရေးအတွက်တရုတ်နိုင်ငံအနေနဲ့ဘယ်လိုအကူအညီပေးသင့်ပါသလဲ။လက်ရှိပြဿနာဟာတမတော်နဲ့လက်နက်ကိုင်တိုင်းသားတွေရဲ့ရှေးကြာလှတဲ့ပဋိပက္ခပြဿနာဖြစ်နေတာမို့တရုတ်ဆူဟာအနေနဲ့ဘယ်ဘက်ကိုမှဘယ်မလိုက်ပဲညီညာရေးကိုတကယ်အကောင့်ထဲပေါ်နေတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ပြီးလူအသည်မြဘက်ပေါင်းစုံကနေအကူအညီပေးဖို့ပဲဖြစ်ပါတယ်။ဒါမှသာတရုတ်နိုင်ငံဟာသူတပိုင်းတစမှွေးခဲ့တဲ့နှစ်ပေါင်းများစွာပါဝင်ပတ်သက်ခဲ့တဲ့မြမပြည်တွင်းစစ်မီးကိုတာဝန်ရှိရှိဝိုင်းဝန်းနှိမ်သက်သူငင်းညာရေးရအောင်ကူညီပံ့ပိုးသူအဖြစ်ပုံရိပ်ကောင်းလာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တိုင်ဝမ်ကျွန်းကနိုင်ငံရေးသမားတစ်ယောက်ရဲ့ဇာပနာကိုတော့အနက်ရောင်ဘီကီနီဝတ်တိုင်ပတ်ကဖျော်ဖြေတဲ့အမျိုးသမီး50လောက်ဂျီကားတွေပေါ်မှာကပြဖျော်ဖြေပြီးတော့လိုက်လံပို့ဆောင်ခဲ့ကြပါတယ်။တရုတ်နိုင်ငံမြောက်ပိုင်းဆိုင်ဗေးရီးယားနယ်စပ်နားကဟာဘင်မြို့မှာ33ချိန်မြောက်နိုင်ငံတကာရေခဲပွဲတော်ကို January 5ရက်နေ့ကလေးကစပြီးကျင်းပနေပြီဖြစ်ပါတယ်။အခုလိုမျိုးထူးခြားစံပြသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကတင်ပြပေးထားပါတယ်ရှင
်။တရုတ်နိုင်ငံမြောက်ပိုင်းဆိုက်ဘေးရီးယားနယ်စပ်နားကဟာဘင်မြို့မှာ33ကျင်းမြောက်နိုင်ငံတကာရေခဲရုပ်ထုပွဲတော်ကိုဇန်နဝါရီလ5ရက်နေ့ကစတင်ကျင်းပနေပြီဖြစ်ပါတယ်။နာမည်ကျော်တမိုင်းဝင်ပုဂ္ဂိုလ်တွေရုပ်ထုတွေဗုဒ္ဓရုပ်ထုကြီးတွေပီဇာမျှော်စင်လိုအဆောက်အုံတွေကိုအရင်နှစ်တွေကလိုပဲခန်းခန်းနာနာပြင်ဆင်ထားပါတယ်။အဲ့ဒီအဆောက်အုံတွေဟာနှစ်ထပ်သုံးထပ်အဆောက်အုံလောက်မြင့်ပြီးတော့အခုလိုရုပ်လုံးပေါ်ဖို့အတွက်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလလယ်လောက်ခရဲကစတင်ဆောက်လုပ်ခဲ့ရတာပါ။ဒီမှာအသုံးပြုထားတဲ့ရေခဲတုံးတွေကိုတော့မြို့နားကမြစ်ထဲကနေခွဲထုတ်ရယူထားတာပါ။ရေခဲအမှတ်အောက် 18 ဒီဂရီဆယ်စီယပ်လောက်ရောက်နေတဲ့အခြေအနေမှာပွဲတော်ကျင်းပနေကြတာဖြစ်ပြီးတော့ရေကူးပြိုင်ပွဲကိုလည်းကျင်းပခဲ့ပါတယ်။ရေကူးပြိုင်ပွဲမှာအဖွဲ့ပေါင်း34ပွဲကလူပေါင်း400ကျော်လောက်ဝင်ပြန်ခဲ့ကြတာပါအခုလိုဆောင်းတွင်းဘက်ရေခဲထဲမှာရေကူးတာဟာသူတို့ရဲ့ကျန်းမာရေးအတွက်ကောင်းစေတယ်လို့အသက်ကြီးပိုင်းနဲ့အသက်လက်ပိုင်းလူတွေကယူဆကြတာပါညဘက်မှာတော့ရေခဲအဆောက်အုံတွေကြားမှာမီးရောင်စုံတွေကိုလည်းထွန်းညှိထားပါတယ်လူကြိုက်အများဆုံးဆွဲဆောင်မှုတစ်ခုကတော့ရေခဲရှော့စီးတာဖြစ်ပြီးရှော့စီးခြင်းသူတွေဟာ လတ်စတစ်အပြားလေးတွေပေါ်မှာထိုင်ပြီးစီးကြရတာပါဒီပွဲတော်ကိုဖေဖော်ဝါရီလ25ရက်နေ့အထိပြသထားမှာဖြစ်ပါတယ်ခင်ဗျာ
တိုင်ဝမ်ကျွန်းကနိုင်ငံရေးသမားတယောက်ရဲ့စာပနာကိုတော့အနေရောင်ဘစ်ကနီဝစ်တိုင်ဘက်ကဖျော်ဖြေကြတဲ့အမျိုးသမီး90လောက်ကစစ်ကားရီပေါ်မှာကပြဖျော်ဖြေပြီးလိုက်ပါပို့ဆောင်ခဲ့ကြပါတယ်ဒေသခံကောင်စီအဖွဲ့ဝင်ထန်ရှန်းရဲ့စာပနာမှာအခုလိုဖျော်ဖြေပွဲတွေနဲ့လိုက်ပါပို့ဆောင်ခဲ့ကြတာဖြစ်ပြီးတော့ကြီးစုသူတွေနဲ့လိုက်ပါပို့ဆောင်သူတွေများလို့တဲ့အတွက်အလံတွေပိတ်ကုန်ပါတယ်ထိုင်ဝမ်ကျွန်းတောင်ပိုင်းချေယာယီမြို့မှာကျင်းပတဲ့ဒီစာပနာစီတန်းပို့ဆောင်တဲ့ပွဲမှာကားအစီးနေရာကျော်လောက်ပါဝင်ခဲ့ပြီးတော့ကီလိုမီတာတော်တော်ရှိပါတယ်တချို့တွေကဓာတ်ပုံတွေလိုက်ရိုက်ကြနောက်ဆိုင်ကမောင်းနေသူတွေကလည်းအနောက်ကနေတိုင်ဘက်ကဖျော်ပြနေတဲ့အမျိုးသမီးတွေကိုတောက်လျှောက်လိုက်ကြည့်ခဲ့ကြတယ်လို့ CDS ဒေသရင်းသတင်းဌာနမှဖော်ပြထားပါတယ်ထန်းဟာအသက်86နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပြီးတော့ဒီမြို့မှာတော့လူသိများထင်ရှားတဲ့နိုင်ငံရေးသမားတဦးပါလူတွေနဲ့ဆက်ဆံရတာကိုသဘောကျတဲ့သူအတွက်အခုလိုအမတ်တရားစာပနာဖြစ်အောင်စီစဉ်ခဲ့တာလို့သူ့ရဲ့မိသားစုကပြောပါတယ်ဒီစာပနာမှာဒီလိုက်နာရမယ့်တချို့ရိုးရာထုံးတဲ့အစင်လာတွေနဲ့စန့်ကျင်နေတယ်လို့ဖြစ်နေတယ်ဆိုပေမဲ့လည်းထိုင်ဝမ်ကျွန်းမှာတော့အခုလိုဖျော်ဖြေပွဲကအဆန်းမဟုတ်ပါဘူးအခုလိုတိုင်ပတ်ကပြဖျော်ဖြေကြတဲ့မျိုးသမီးတွေကိုစာပနာတွေမှာတွေမကပဲတချို့ဘာသာရေးပွဲတွေမှာဖျော်ဖြေဖို့အတွက်ငှားကြပါရဲ့ရှင်
အာဖရိကမြောက်ပိုင်းမော်ရိုကိုနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့စပိန်ကိုပိုင်အုပ်ချုပ်ရေးနယ်မြေဆူတာမြို့ကိုကားနဲ့ဖြတ်ကျော်ပြီးခီးဆောင်အိတ်ထဲမှာရွှေပြောင်းဝင်ရောက်သူတွေကိုထည့်ထားပြီးတော့ခိုးသွင်းဖို့ကြိုးစားခဲ့တဲ့မော်ရိုကိုနိုင်ငံသားနှစ်ဦးကိုနယ်စပ်အဆောင်တွေကဖမ်းဆီးမိတယ်လို့စပိန်တာဝန်ရှိသူတွေကပြောပါရယ်အာဖရိကအလဲပိုင်းဂေဗွန်နိုင်ငံကနေ19နှစ်အရွယ်ရွှေပြောင်းဝင်ရောက်သူကိုအမျိုးသမီးတဦးကခီးဆောင်အိတ်ထဲမှာထည့်တွန်းလာပြီးတော့မော်ရိုကိုနိုင်ငံကနေဝင်ရောက်ဖို့ကြိုးစားနေစဉ်မှာလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကတွေ့တာလို့နယ်စပ်လုံခြုံရေးတွေကပြောပါတယ်။ဒီအသက်22နှစ်အရွယ်အမျိုးသမီးကလုံခြုံရေးဂိတ်တွေကိုရှောင်ဖို့ကြိုးစားနေတာကြောင့်ရဲတွေကတန်တရားဝင်ခဲ့တာပါ။ခီးဆောင်အိတ်ကိုဖွင့်လိုက်တဲ့အခါမှာတော့ခီးဆောင်တစ်တာထဲမှာခွေခေါက်လိုက်ပါလာတဲ့အသက်ရှူကျက်နေတဲ့အမျိုးသားကိုတာဝန်ရှိသူတွေကတွေ့ရှိခဲ့ပြီးချက်ချင်းဆိုသလိုပဲသူ့အတွက်ဆေးဝါးအကူအညီတွေရယူခဲ့ရတယ်လို့ရဲတွေကပြောပါတယ်ခင်ဗျာ
။မခင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့တင်ဆက်ခဲ့တဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။မနေ့ပြန်တနင်္လာမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 24 40 49နဲ့ 50 တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်းဂီထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်။
အစ္စရေးနိုင်ငံဂျေရုဆလင်မှာဒီကနေ့တနင်္ဂနွေနေ့စစ်သားအဖွဲ့တစ်ခုအတွင်းကုန်တင်ကားတစ်စင်းနဲ့မောင်းဝင်တိုက်ခတ်ခံရတာကြောင့်အသက်20အရွယ်စစ်သား4ဦးသေဆုံးခဲ့ပါတယ်စစ်သား15ဦးဒဏ်ရာရထားပြီး2ဦးကတော့စိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့အာဏာပိုင်တို့ကပြောပါတယ်အခုတိုက်ခိုက်မှုဟာအကြမ်းဖက်ဝါဒဆဲတိုက်ခိုက်မှုဖြစ်နိုင်တယ်လို့လည်းအစ္စရေးအာဏာပိုင်တို့ကပြောဆိုထားပါတယ်အီရန်နိုင်ငံဘက်ဂရက်မြို့တော်မှာအသေးခံဗုံးခွဲတိုက်ခိုက်မှုတစ်ခုအတွင်းအနည်းဆုံး73ဦးသေဆုံးပြီးဒါဇင်နဲ့ချီတန်ရာရရှိတယ်လို့အီရန်အာဏာပိုင်တို့ကပြောပါတယ်။အစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကသူတို့တိုက်ခိုက်တာလို့ပြောဆိုထားပါတယ်။ရှီယာမွတ်စလင်တွေအများစုနေထိုင်ရာရပ်ကွက်တစ်ခုကလူစီကာယာဈေးအဝင်မှာအသေးခံဗုံးခွဲသမားကအသေးခံဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကလေးစိတ်မှာပစ်ခတ်တိုက်ခိုက်ခဲ့သူလို့တန်တရာရှိထားသူကိုနိုင်ငံတကာလေးစိတ်မှာလူသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆွဲချက်တင်လိုက်ပြီလို့မိုင်ယာမီမြို့ကအစိုးရရှေ့နေရုံထုတ်ပြန်ချက်မှာဖော်ပြပါရယ်။တောက်ချာနေကပစ်ခတ်မှုအတွင်းလူ9ဦးကိုတပ်ဖြတ်ပြီးလူ6ဦးဒဏ်ရာရရှိမှုနဲ့အီရတ်စစ်ပြန်ဟောင်းအသက်26နှစ်အရွယ်အက်စတီဗန်ဆန်တီယာဂိုကိုဆွဆွဲထားတာပါဖလော်ရီဒါပြည်နယ်ဖော့ဒ်လော်ဒါဒေးလ်လေးစိတ်တွင်ပြစ်ခတ်မှုကြောင့်လူထောင်နဲ့ခြေချောက်လန့်ထွက်ပြေးခဲ့ရပြီးလေးစိတ်အတွင်ရုတ်ရုတ်တဲတဲဖြစ်ခဲ့ပါတယ်အပြစ်ရှိတယ်လို့ဆုံးဖြတ်ခံရရင်တော့ဆန်တီယာဂိုအနေနဲ့တည်တံဒါမှမဟုတ်လဲထောင်ဒဏ်တသက်ချမှတ်ခံရမှာဖြစ်ပါတယ်ဆန်တီယာဂိုကိုတနက်ကိုင်းဆောင်မှုနဲ့လဲဆွဲချက်တင်ထားတာဖြစ်ပါတယ်ရှင်
သတင်းချင်းချုပ်ကိုမတ်သိန်းဂီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကဆုမောမှာ
ဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်တနင်္လာမနေ့ခင်းအစီအစဉ်တွေကိုတော့မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ14 40 49နဲ့50တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.